Welcome to the Voice of America in Burmese.
Mingla ba shin 2020 March la 25 ye Vodafone ni nyat ni be VOA a season rue ko sa tin ma bi chuma ga khin myo tat ba di nyat ni kin tadin rue ko nan law ne tu tin pya pe ma ba corona virus yoga sa tin ne niya ha prathama tiyuk naingan phit pi naw pai ma Italy ne aku ma cha kin ma be American phi taw su phit ne chein ni bo bi so la nai ji shin ni ba de di tadin bat rue atwan American rue ye lu nei mu bwa poun man tain pyan pi phit la si chin ne lo American tamra Donald Trump ga pyo ni be ne American ပြည်တော်စုဟာမကြခင်မှာပဲကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယောဂါဖြစ်ပွားတဲ့အချက်အခြာနေရာတစ်ခုဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။အင်္ဂါနေ့မှာယောဂါဖြစ်နေတယ်လို့အတည်ပြုနိုင်တဲ့လူနာအလုံးရဲ့85ရာခိုင်နှုန်းဟာဥရောပနဲ့ American နိုင်ငံတွေကဖြစ်ပြီးအဲ့ဒီထဲမှာ American က40ရာခိုင်နှုန်းဖြစ်နေတာတွေ့ရတယ်လို့ American နိုင်ငံမှာဖြစ်ပွားသူဥယျာဉ်တစ်ဖြည်းဖြည်းတိုးလာနေတယ်လို့ WHO ပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဒါဟာအမေရိကန်နိုင်ငံမှာဒီယောဂဖြစ်မဖြစ်စမ်းသပ်မှုတွေပိုးပြီးလှုပ်လာနိုင်တာကြောင့်တော့ဖြစ်နိုင်တယ်လို့ပြောပါတယ်။အင်္ဂါနေ့ညနေပိုင်းအထိဆိုရင်အမေရိကန်နိုင်ငံမှာဒီယောဂဖြစ်ပွားသူက 46,500 ရှိနေပြီးသေဆုံးသူက600ရှိနေတာပါ။ဒီလိုဖြစ်ပွားနေတဲ့အတွက်အမေရိကန်ပြည်ထောင်စုမှာကန့်သက်ပိတ်ပင်မှုတွေချထားချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအင်္ဂါနေ့ကစပြီးသူ့နိုင်ငံသားတန်ပေါင်း 1,300 ကိုဒီသတင်းသုံးပတ်ကြာအသွားအလာလုံးဝမလုပ်ဖို့အတွက်ကန့်သက်လိုက်ပါတယ်။အီတလီမှာတော့အခုချိန်ထိဒီယောဂါကြောင့်သေဆုံးရသူပေါင်းက 6,000 ရှိနေပြီဖြစ်ပြီးအခုထိအခြေအနေဆိုးနေသေးပေမဲ့တရုတ်နိုင်ငံမှာတော့အခြေအနေကတိုက်ကိုတိုးတက်လာနေတာပါ။ကိုရိုနာဗိုင်းရပ်စ်ယောဂါဖြစ်ပွားနေတဲ့အတွက်အမေရိကန်နိုင်ငံသားအလုပ်သမားတွေနဲ့စီးပွားရေးတွေကိုအကူအညီပေးဖို့စီးပွားရေးအကူအညီဖြစ်တဲ့အမေရိကန်ဒေါ်လာ1 trillion ချထားပေးဖို့အမေရိကန်ခေါင်းဆောင်တွေကြားဗိုလ်တော်ဖူးနဲ့မနေ့အစောပိုင်းမှာပဲသဘောတူညီမှုရလိုက်ပါပြီ။ဗိုလ်တော်ဖူးနဲ့မနေ့ပိုင်းမှာအထက်လွှတ်တော်မှမဲခွန်းဆုံးဖြတ်အတည်ပြုပေးပြီးရင်ဒီသဘောတူညီချက်မူကြမ်းကိုအောက်လွှတ်တော်ကိုပေးပို့အောင်မှာဖြစ်ပါတယ်။ဒီမူကြမ်းဟာပြည့်ပြည့်စုံအောင်ကောင်းတဲ့မူကြမ်းတော့မဟုတ်ဘူးလို့အထက်လွှတ်တော်အနည်းစုအမှန်များခေါင်းဆောင်ချက်ရှူမာကပြောပါတယ်။ဒါပေမဲ့ဒါဟာအမေရိကန်သမိုင်းမှာကင်းစဲကူညီဆိုင်ရာငွေကြေးပမာဏအများဆုံးအတွက်ပါတီကြီးနှစ်ရပ်စလုံးကနေသဘောတူချထားပေးခဲ့တာဖြစ်ကြောင်းပြောပါတယ်။အများစုအမှန်များခေါင်းဆောင်ဖြစ်တဲ့ Mitch McConnell ကတော့အမေရိကန်တည်သူတွေအတွက်အကူအညီတွေလာတော့မယ်လို့ပြောပါတယ်။ဒါအပြင်ဒီလိုသဘောတူညီမှုရတာဟာဆရာဝန်တွေသူနာပြုတွေနဲ့ကိုရိုနာဗိုင်းရပ်စ်အကူအဆက်ခံရသူတွေအတွက်သတင်းကောင်းဖြစ်ပြီးသူတို့လိုအပ်တဲ့ငွေကြေးရောအကောင့်စီလိုမျိုးအကောက်ွယ်ပစ္စည်းတွေအတွက်ပါထောက်ပံ့ဖြစ်စေတယ်လို့ပြောပါတယ်။ဒါအပြင်အမေရိကန်စီးပွားရေးအတွက်ဒေါ်လာ trillion နဲ့ချီပြီးနှုတ်နိုင်တဲ့အစီအစဉ်စိတ်ပိုင်းဖြစ်နေနိုင်ငံမိသားစုတွေကိုငွေတွေထုတ်ပေးဖို့လုပ်နိုင်တော့မယ်လို့လည်းပြောပါတယ်။သမ္မတဒေါ်လာ Trump ကတော့ပြည်내အများပြားအတွက်ဒေသခံတွေကိုအိမ်မှာပဲနေစေပြီးစားသောက်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေရုပ်ရှင်ရောင်တွေကိုပိတ်ခိုင်းနေခြင်းမှာပဲအမေရိကန်စီးပွားရေးလုပ်ငန်းတွေအတက်နိုင်ဆုံးပြန်ပြီးစတင်နေခြင်းပြီလို့ပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာဒေသရဲ့နယ်နိမိတ်တစ်လျှောက်အစ္စရေးနဲ့အီဂျစ်ဘက်ကတင်းတင်းကြပ်ကြပ်ပိတ်ဆို့ထားမှုကို73နှစ်ကြာခံနေရတဲ့ပါလက်စတိုင်းသား2သန်းလောက်ကတော့သူတို့ကိုကိုရိုနာဗိုင်းရပ်စ်ယောဂါကူးလာနိုင်မှာမဟုတ်ဘူးလို့ညွှန်းနေကြတာပါ။ဒါပေမဲ့အခုတော့ဒီယောဂါဆိုအန်ဒီယကိုဆုပ်ယိမ်နေကြပါပြီ။ပါကစ္စတန်နိုင်ငံကနေရန်လာတဲ့အသက်89နှစ်နဲ့63နှစ်ရှိသူနှုတ်မှာဒီယောဂါပိုးရှိကြောင်းအတည်ပြုနိုင်ပြီလို့တင်းနှင်းတွေနဲ့မှအစိုးရကကြေညာလိုက်တာကြောင့်အခုလိုဆုပ်ယိမ်လာကြတာဖြစ်ပါတယ်။အခုဆိုအနောက်ဖက်ကမ်းနဲ့ဂါဇာကမ်းမြောင်ဒေသတလောကကူးစက်ခံရသူပေါင်းက59ဦးရှိနေပြီလို့အာဏာပိုင်တွေကပြောပါတယ်။ဒီဒေသဟာလူဦးရေပိတ်ကိုထူထပ်ပါတယ်။အစ္စရေးမှာတော့အတည်ပြုလူနာက1440ကျော်ရှိနေပါတယ်။မတ်လ15ရက်နေ့ကစပြီးအစ္စရေးဘက်ကိုကြော့ဖြတ်လာတဲ့ဂါဇာဒေသက2000လောက်ကိုအစ္စရေးကတီးခြားစောင့်ကြည့်ထားတာဖြစ်ပါတယ်။ကျမရဲ့စနစ်မကောင်းတဲ့ဂါဇာဒေသကဆရာဝန်တွေကတော့ဒီယောဂါမပြတ်နှံ့အောင်ကာကွယ်ဖို့တိတ်ကိုနောက်ကျမှာကိုစိုးရိမ်နေကြတာပါဂါဇာကကျောင်းတွေကတော့မတ်လ9ရက်နေ့ကပိတ်ထားတာဖြစ်ပြီးပါလက်စတိုင်းသမ္မတမဟ်မုဒ်အဘတ်စ်ကနိုင်ငံတော်ရေးပေါ်အခြေအနေဖြင့်ရက်30ကျင်းများထားတာဖြစ်ပါတယ်ဒါပြင်ဘာသာရေးဝတ်ပြုတဲ့ဗလီအားလုံးပိတ်ထားဖို့လည်းအမိန့်ထုတ်ထားပါတယ်ကျမကခင်ပြောတတ်ပါချန်နေတဲ့နောက်ထိပ်တန်းသတင်းတွေကိုတော့နန်းလောင်ကဆက်ပြီးတင်ပြပေးမှာပါ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျမနှောင်းလာပါ ဗြိတိန်အိရှင်မင်းသား6စီမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့ Clarence Hope Inno ကသတင်းထုတ်ပြန်ပါတယ်အိရှင်မင်းသားရဲ့ယောဂါလက္ခဏာတွေသိပ်မပြင်းထန်သလိုသူနေထိုင်ကောင်းတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကျင်းရတော့ကမီလာကိုဆေးစစ်တာမှာတော့ယောဂါပိုကူးစက်မှုမရှိဘူးလို့ပြောထားပါတယ်သူတို့နှစ်ယောက်စလုံးစကော့လန်နဲ့ကစံအိမ်မှာတီချခွေနေနေကြတာပါပြေခဲ့တဲ့တည်င်ပတ်တွေအတွင်းအိရှေမင်းသားလူအများနဲ့ထိတွေ့ရတဲ့ပွဲအတော်များများကိုတက်ခဲ့တာမို့သူယောဂါဘူးဘလူးစတင်ကူးစက်တဲ့ဆိုတာသိနိုင်မှုမဖြစ်နိုင်ဘူးလို့လည်းကြီးညာတဲ့တယ်မှာပြောထားပါတယ်။တနင်္လာနေ့ကဆေးဆီးခဲ့ပြီးနောက်အသက်80နှစ်အရွယ်အိရှေမင်းသား Chelsea မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြောင်းအင်္ဂါနေ့မှာသိရှိခဲ့တာဖြစ်တယ်လို့တော်ဝင်မိသားစုနဲ့နေဆက်တဲ့တည်င်ရက်ွက်ကပြောပါတယ်။အိရှေမင်းသားနဲ့ဘုရင်မကြီးအဲလစ်ဘက်တို့မတ်လ10ရက်နေ့ကနောက်ဆုံးတွေ့ခဲ့ကြတာဖြစ်တာမို့ဘုရင်မကြီးကိုကူးစက်နိုင်တဲ့အပေါ်ဆိုရင်မှုတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့တက်တော်93နှစ်ရှိပြီဖြစ်တဲ့ဘုရင်မကြီးစံကြမမှရှိတယ်လို့ဘတ်ကင်ဟမ်လန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးဖြစ်လာအောင်အမေရိကန်ပြည်ထောင်စုကစတင်ခဲ့တာဆိုရဲဆွဆွဲပြောဆိုချက်တွေကိုအီရန်နဲ့တရုတ်နိုင်ငံတို့ကအချင်းချင်းထောက်ခံပြောဆိုနေကြပါတယ်။နိုင်ငံပိုင်သတင်းဌာနတွေကလည်းအီရန်နဲ့တရုတ်တို့ရဲ့အဲ့ဒီပြောဆိုချက်တွေဟာမဟုတ်မမှန်တဲ့သတင်းတွေဆိုပြီးတော့အမေရိကန်ကပယ်ချထားတာပါ။ကိုရိုနာဗိုင်းရပ်စ်ကိုတရုတ်နိုင်ငံနဲ့အမေရိကန်ကတယ်လာလားဆိုပြီးတော့တရုတ်အစိုးရရဲ့ဆွဆွဲပြောဆိုချက်ကိုအီရန်နိုင်ငံကလည်းဒီသတင်းပါထက်မှပဲထောက်ခံပြောဆိုနေတာပါ။တရုတ်နိုင်ငံမှာဖြစ်ခဲ့တဲ့ဒီဇင်ဘာလကစပြီးတော့ကိုရိုနာဗိုင်းရပ်စ်တွေ့ရှိခဲ့ပြီးတဲ့နောက်အကြီးအကျယ်ကူးစက်ပြန့်နှံ့ပြီးကာယောဂါအထိရောက်ရှိလာတာပါ။တရုတ်အစိုးရပိုင်းသတင်းဌာနကလည်းအမေရိကန်အနေနဲ့အီရန်နဲ့တခြားရံဖန်နိုင်ငံတွေကိုတိုက်ခိုက်နိုင်ဖို့ကိုရိုနာဗိုင်းရပ်စ်ကိုဇီဝလက်နဲ့အဖြစ်အသုံးချလို့ရအောင်လုပ်ကန်ခဲ့တာဆိုတော့တာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုအလားတူထောက်ခံပြောဆိုနေတာပါတရုတ်နဲ့အီရန်နိုင်ငံတို့ဟာစီးပွားရေးမဟာမိတ်အဖြစ်ရေရှည်ရပ်တည်လာကြတာဖြစ်ပြီးအမေရိကန်နိုင်ငံနဲ့လည်းမတင်မြတ်တဲ့နိုင်ငံတွေပါတရုတ်နိုင်ငံခြားရေးဌာနကပြောဆိုရဲတင်းသူအဖြစ်လူသိများတဲ့ပြောခွင့်ရသူလီယောင်ယိုကလည်းတရုတ်နိုင်ငံဝူဟန်မြို့ကိုကိုရိုနာဗိုင်းရပ်စ်တွေသေဆောင်လာတာအမေရိကန်ဖြစ်တယ်ဆိုပြီးတော့ခိုင်လုံမှုမရှိဘဲဆွဆွဲပြောဆိုထားတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံတော်ကအင်္ဂါနေ့တကောင်ကစလို့သုံးမှတ်ကြအသွာလာတွေပိတ်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်သစ်မီဒီဆင်ကူးစက်နေတာကိုဖျက်တော့ပြစ်နိုင်အောင်ဒီလိုအားလုံးအိမ်ပြန်ထွက်ကြဖို့တာမြင်ပိတ်ပင်လိုက်တာပါဒီလိုပိတ်ပင်လိုက်တာကြောင့်တစ်တရမ3ဘီလျံရှိတဲ့လူတွေကိုအသွာလာပိတ်ပင်လိုက်တာလည်းဖြစ်ပါတယ်ဝန်ကြီးချုပ်မိုဒီကယောဂါကူးစက်ပြန်နှံ့မှုကိုတော်မီနဲ့နိုင်ရှင်ပြောဆိုသလိုပဲ23ရက်လေးကိုမှကျွန်တော်တို့မထိန်နိုင်ရင်မိသားစုတွေ23နှစ်နောက်ပြန်ဆုတ်ပြီးနေကြလိမ့်မယ်လို့လည်းတီတူတွေကိုအသိပေးခဲ့တာပါအိန္ဒိယနီပေါ်နိုင်ငံမှာတပတ်ကြာအသွာလာပိတ်ပင်လိုက်ချိန်မှာအိန္ဒိယနိုင်ငံကလည်းအခုလိုလိုက်ပြီးတော့လှုပ်ဆောင်လာတာပါကျန်းမာရေးဝန်ဆောင်မှုအားနည်းလွန်းတာကြောင့်ကမ္ဘာလူဦးရေရဲ့၄ပုံသပုံရှိတဲ့တောင်အာရှဒေသမှာကိုရိုနာဗိုင်းရပ်စ်ကာယောဂါအနေနဲ့ကြီးမားလာပြီးတော့ကူးစက်မှုတစ်ချိန်ထိုးမြင့်တက်လာရင်အဲ့ဒီနိုင်ငံတွေအနေနဲ့ဘယ်လိုထိန်းနိုင်မလဲဆိုတဲ့အပေါ်မှာဆိုရင်ပူပါနေကြတာပါ။အိန္ဒိယနိုင်ငံမှာကူးစက်မှုပေါင်း482ခုတွေ့ရှိထားပြီးတော့9ယောက်သေဆုံးခဲ့ပြီးဆိုပေမဲ့လို့တကယ်ကူးစက်နေသူတွေပို့ပြီးတော့မြန်နိုင်တယ်လို့လည်းယုံကြည်နေကြပါတယ်။နီပေါ်နိုင်ငံမှာ2ဦးသာကူးစက်သားရှိသေးပေမဲ့အိန္ဒိယကနေပြန်လာတဲ့ရွှေ့ပြောင်းအလို့သမားအများအပြားရှိတာကြောင့်ကူးစက်မှုနှုန်းမြန်မာလာလိမ့်မယ်လို့လည်းတွေ့ဆနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုဆက်ပြန့်နှံ့မှုကြောင့်နေနာနေတဲ့စီးပွားရေးလုပ်ငန်းတွေကိုကြားကန်ပေးမဲ့ကြီးမားတဲ့ဘဏ္ဍာရေးအစီအစဉ်တရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပြီးနောက်မှာတော့ကမ္ဘာအစုရှယ်ယာစီကွရီတီဘုတ်ရုံးနေမှာပြန်တက်လာပါတယ်။အာရှရဲ့အကြီးကအစုရှယ်ယာစီကွရီတီဖြစ်တဲ့ဂျပန်နိကေအညွန်ကိန်းက၈ရာခိုင်နှုန်း၊ဟောင်ကောင်ဟန်ဆန်ရှယ်ယာစီတွေက၄ရာခိုင်နှုန်း၊တရုတ်ရှန်ဟိုင်အညွန်ကိန်းကတော့၂ရာခိုင်နှုန်းစီအတက်တွေနဲ့အသီးသီးဈေးပိတ်သွားခဲ့တာပါ။ဥရောပအစုရှယ်ယာစီကွရီတီမှာလည်းဒီကနေ့ဈေးပွေချိန်မှာစီးတက်နေတဲ့အတွက်အမေရိကန်ရှယ်ယာတွေလည်းအလားအလာကောင်းတဲ့အနေအထားတွေတွေ့မြင်နေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်မတိချာမရေရာမှုတွေနဲ့ရင်ဆိုင်နေရပြီးစီးပွားရေးလုပ်ငန်းတွေအပေါ်လရည်နဲ့ချီရိုက်ခတ်မှုရှိလာနေတာပါဒီကိစ္စကြောင့်ကမ္ဘာအစုရှယ်ယာစီးကွက်တွေအကြီးအကျယ်ရိုက်ခတ်လာနေတဲ့အပေါ်ကြားကန်ပေးမဲ့အစီအစဉ်တွေကိုတက်ဆိုင်ရာအစိုးရနဲ့ဗဟုပန်တို့ကအလင်းမြန်လုပ်ကိုင်လာနေကြတာလည်းဖြစ်ပါတယ်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါတော့မယ
်တတိယမြောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာအခြေအနေနဲ့ပတ်သက်ပြီးတင်ပြပေးသွားမှာပါ။လက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တတိယမြောက်လူနာကိုအင်းစိန်ကနေဝေဘာကီကူးစက်ယောဂကုဆေးရုံကိုပို့ဆောင်လိုက်တယ်လို့ရန်ကုန်တိုင်းလူတော်ကိုယ်စားလှယ်ဦးဝေဖြိုးဟန်ကပြောပါရယ်။ကူးစက်ခံရတဲ့လူနာအခြေအနေကောင်းမွန်နေပြီးမိသားစုဝင်တွေကိုတော့သူတို့အိမ်မှာပဲအသွားအလာကန့်သက်စောင့်ကြကြည့်ရှုတာတွေလုပ်နေတယ်လို့ပြောပါရယ်
။ပြီးတော့လေအဲ့ဒီကိစ္စကိုပဲအဆိုရင်ကြီးနေပဲကျွန်တော်တို့ဟိုလိုက်စုံစမ်းနေတော့မှာပဲ။အဲ့တဆိုင်ရာကျွန်တော်တို့ထမရှိတဲ့လူကြီးတချို့ကကျွန်တော်တို့ plan တော့အဲ့သတင်းပေးထားတယ်လေ
။ဟုတ်ဟုတ်
ဒီကတော့လေဆိပ်ကနေပြန်လာတယ်ဆိုလို့ရှိရင်အဲ့လုံးပင်လုတ်ထိုက်တာကတော့ 14ရက်အလား quarantine လုပ်တင်လေပေါ့အဲဒီခါလေးကြောက်လေဟိုလူကြီးတွေကိုလည်းကျွန်တော်တို့မေးတော့မေးမြန်းနေတော့မှသူတို့ရဲ့တိကျမပြောနိုင်ဘူးလေစိတ်ကလည်းနည်းနည်းပေါ့ပုံရတယ်ရက်ကလည်း21ရက်နေ့စနေနေ့ဖြစ်နေတယ်ပေါ့ဗျာ
ဟုတ်
เนาะအဲအဲ့လိုဆိုတော့ကျွန်တော်တို့ကအဲ့လားလေးကိုအဲ့ဒီညချားချက်ထုတ်တာနဲ့လေစိတ်ကဆောင်ရွက်နေတာနဲ့အဲ့လားကိုကျွန်တော်တို့ကသတင်းကိုတိကျကျွန်တော်တို့လည်းအခုဟို live စုံစမ်းနေတော့ဒီဘက်နဲ့ထိရကျွန်တော်လည်း live မေးနေတော့ပေါ့เนา
ะနိုင်ငံသားကနေပြန်ဝင်လာသူတွေကိုပြန်ဝင်လာတဲ့ရက်ကနေ14ရက်သတ်မှတ်ထားတဲ့နေရာတွေမှာတည်တံ့စောင့်ကြည့်ဖို့အစိုးရဘက်ကစီစဉ်ထားပေမဲ့ဘလို့ကြောင့်စောင့်ကြည့်မခံရတလဲဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့စီစဉ်နေတယ်လို့လည်းသူကပြောပါတယ
်ဒူလာနဲ့ပတ်သက်တဲ့အချိန်ကတော့တနင်္လာနေ့မှာသူကဒီနည်းနည်းလေးဖြားခြင်းမျိုးဖြစ်လာလို့ဆေးုံအင်းအင်းဆေးုံရောက်တယ်ပေါ့ဗျာမိနဲ့ညီကတော့ဆေးုံဆောင်တာပေါ့
ဟုတ်
ဆိုရအခုတော့သူတို့ဒီတောက်ခွဲဆန်းတဲ့ဆက်ပြီပေါ်လာတဲ့အခါမှာတော့အတူတော့ကျွန်တော်တို့ကမနေ့6နာရီကျော်လောက်သာပဲဝေဘာဗျူကျွန်တော်တွဲလိုက်ပြီ
အ
ဲ့တော့သူ့ညီကိုပါတစ်ခါလဲဝေဘာဗျူပို့လိုက်ပြန်တယ်တဲ့မိသားစုအဲသူ့အိမ်မှာ9ယောက်ရှိတယ်အဲ9ယောက်ကိုလည်းလုံးဝအိမ်ထဲကနေမထွက်ဖို့ပေါ့ဗျာမထွက်ဖို့ဒါတော့ကျမကြီးကျွန်တော်တို့ကျမကြီးဌာနအနေနဲ့ဒါတွေကိုအဲစောင့်ကြပ်ပြီးတော့ဟိုစစ်ဆေးမှုတွေပေါ့ဗျာ
အဲ့
တော့ကျွန်တော်တို့ဟိုဆက်လုပ်ဖို့တော့စီစဉ်ထားပြီးပါပြီ
တတိယမြောက်ယောဂတွေ့ရှိသူဟာအင်္ဂလန်နိုင်ငံကနေမြန်မာနိုင်ငံကိုထိုင်းနိုင်ငံတွနာဘူမိလေးစိတ်ကနေတဆင်လေကြောင်းခရီးနဲ့မတ်လ27ရက်နေ့မှာဝင်ရောက်လာခဲ့တာဖြစ်ပြီးကိုပူဖြားလာတာချောင်းဆိုးယောဂလက္ခဏာတွေကြောင့်မတ်လ23ရက်နေ့မှာတော့အင်းစိန်ပြည်သူဆေးရုံမှာစောင့်ကြည့်လူနာအနေနဲ့ပြီးသန့်ထားရှိရတာနဲ့ယောဂဆစ်ဆေးတွေ့ရှိခဲ့တာကြောင့်အခုလိုဝေဘာကြီးဆေးရုံကိုပို့ဆောင်လိုက်တာဖြစ်ပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။
COVID-19 တခွဲအတီးပြူလူနာ3ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်နေပြီးသူတို့ကိုတရားကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အခုချိန်မှာမြန်မာပြည်ထဲကိုပြန်ဝင်လာတဲ့ကိုယ်နိုင်ငံသားတွေပေါ်ခွဲခြားဆက်ဆံပြီးအပြစ်တင်တာမျိုးတွေမလုပ်ဘဲဒီယောဂါကိုအတူတိုက်ထုတ်နိုင်မှုအတွက်လည်းပြည်သူတွေပါဝင်ပေးဖို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ချင်းမြင့်နယ်တီတိန်မြို့နယ်ပြည်သူဆေးရုံမှာထားရှိကုသပေးနေတဲ့အသက်36နှစ်အရွယ်အမျိုးသားနဲ့ရန်ကုန်မြို့ဝေဘာကြီးအထုကုဆေးရုံမှာထားရှိကုသပေးနေတဲ့အသက်26နှစ်အရွယ်အမျိုးသားနှစ်ဦးရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိရလို့ဗဟုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
ဒါရှိရောသူတို့ကျမ်းမာရေးခြေနေရတော့ဘလို့အတော့အတော့နဲ့ခြေနေရကောင်းဆုံးပါလေနော်ဒီစစ်ဆိုးမှာဆေးရောင်နေတဲ့ဒီကလည်းအပြားမရှိပါဘူးလက်တာလည်းရှင်းတဲ့ဆက်ချက်လည်းနောက်ဆက်ရလက်တာလည်းမရှိပါဘူးဒုတိယလူနာပေါ့နော်လမ်းပြန်လာလဲဆိုရင် facility foreign လို့ထားတဲ့ဒီကတော့သူတို့ကအပြားလည်းမရှိဘူးချောင်းလည်းမရှိဘူးပေါ့နော်သူက symptom မပေါ်ဘဲနဲ့ symptom မရှိဘဲနဲ့ positive ဖြစ်တာဖြစ်ပါတယ်နော်ဒါဆိုသူကရှင်းနေလည်းကောင်းပါအောင်တတိယလူနာကတော့အင်္ဂလန်ပြန်လာတဲ့လူဖြစ်ပါတယ်
အခုတက်ခွဲအတီးပြူထားတဲ့လူနာတွေနဲ့နှိကက်ခဲ့သူတွေကိုအသွားအလာကန့်သက်ထားပြီးဒီလူနာတွေရဲ့တက်ခွဲနမူနာတွေကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲကစီပေးပို့ပြီးအတီးပြူချက်ရယူသွားဖို့အတွက်ဆောင်ရွက်နေတယ်လို့လည်းသိရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့လူနာ၃ဦးလုံးဟာအနောက်နိုင်ငံတွေကပြန်လာသူတွေဖြစ်ပြီးတော့သူတို့မှာဒီရောဂါလက္ခဏာမပြဘဲတက်ခွဲအတီးပြူမှသာ COVID-19 ရောဂါဖြစ်ပွားနေတယ်လို့သိရှိခဲ့သူတွေပါ။ဒီလိုအချိန်မှာပြည်သူလူထုအနေနဲ့ပြည်ပကနေပြန်ဝင်လာသူတွေကိုအပြစ်တင်ဝေဖန်တာမျိုးတွေမလုပ်ဘဲဒီယောဂါကိုအတူတိုက်ထုတ်ဖို့အတွက်ပူးပေါင်းပေးဖို့ကိုဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်
။အခုချိန်မှာဘသူကပဲဝါကြောင့်အပြစ်တင်နေတာမျိုးတွေပြုလုပ်ဖို့ပါပဲ။ဒါဖြစ်ဆိုတော့ဒါကြီးကဘုံဘုံသူဖြစ်ပါတယ်။အားလုံးစပေါင်းတိုက်တော့မယ်ကိစ္စဖြစ်ပါတယ်။ဒါကြောင့်မို့လို့ပြန်လာတဲ့လူတွေကြောင့်ယောဂါကိုအထည်လာတော့လို့ဘာလို့ဒါမျိုးတွေကြောတာမျိုးတွေတော့ဖြစ်စေချင်ပါဘူး။နောက်တနည်းကဘသူမှလည်းယောဂါမဖြစ်ချင်ပါဘူး။ဟာခွဲခြားဆက်ဆံရေးဆိုးကျိုးတွေဖြစ်စေပါနဲ့။တနည်းကပြောရင်သူတို့မှလည်းဖိတ်ဆိုင်ရဆောင်မရစေနိုင်ပါဘူး။နောက်အဲ့ဒါလေးတွေကပြည်သူလူထုကိုဟိုဟာစိတ်ပေးချင်ပါဘူး။
ကမ္ဘာကယောဂအဖြစ်သတ်မှတ်ထားတဲ့ဒီ COVID-19 ကိုကမ္ဘာနဲ့တဝန်းယောဂထိန်းချုပ်ရေးအတွက်ဆောင်ရွက်နေတာမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။မြန်မာပြည်ရင်းထဲကိုနေဆက်ခိပောက်တွေကနေတဆင့်ပြောင်းဝင်လာနေတဲ့ပြည်ပလုပ်သားတွေလည်းရှိနေပြီးသူတို့ကိုနေအိမ်မှာနေစေပြီးအသွားအလာကန့်သတ်လိုက်တဲ့ home quarantine ကိုဆောင်ရွက်ရမှာသတ်မှတ်ထားတဲ့အချက်တွေကိုလိုက်နာချဖို့အတွက်လည်းတိုက်တွန်းလိုက်ပါတယ်။
မရှိမှာ quarantine လုပ်တယ်ဆိုတာကတကယ်လိုအပ်လို့လုပ်ဆောင်တာဖြစ်တယ်။ဒါကြောင့်မို့ဒီဥစ္စာပူပေါင်းကူညီပေးကြပါ။ဒီနေ့ပြည်သူ quarantine လုပ်တယ်ဆိုတာသူတို့တွေရဲ့ကျန်းမာရေးသူတို့တွေရဲ့အကျိုးစီးပွားအတွက်ပထမဦးစားပေးဖြစ်ပါတယ်။ဒီအချိန်မှာတော့လူကောင်းပေါ့နော်။ဒီ14ရက်ကမှဒီဘောက်ကလည်းခါတယ်ပေါ်လာနိုင်မှာပေါ်လာရင်ကျွန်တော်တို့လည်းချက်ချင်းသိရှိပြီးတော့ကုသမှုပေးနိုင်အောင်ရယ်သူတို့မိသားစုတွေသူတို့ပတ်ဝန်းကျင်တွေတခြားနိုင်ငံနိုင်ငံသားတွေအခုဆက်နအောင်ကြိုးပါရယ်။ဒါကြောင့်မို့ home quarantine လုပ်တဲ့ပြည်သူလူသားတွေအနေနဲ့ပြည်သူလူသားတယောက်တောင်အောင်ကြိုးပမ်းဖို့လိုပါတယ်။ quarantine လုပ်တဲ့ဟာကို
ဒီကနေ့စီးရင်တွေရနိုင်ငံပေါင်း195နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 4,300 ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့ 19,000 ကျော်ရှိခဲ့ပေမဲ့ယောဂါသက်သာလာသူအရေအတွက်ဟာလည်း 3,100 ကျော်ရှိနေပြီဖြစ်ပါတယ်ပြည်သူလူထုအနေနဲ့ဒီလိုအချိန်မှာသတင်းအမှားတွေကိုမယုံကြဖို့နဲ့အကြောက်လွန်ပြီးရိတ်ခါစုဆောင်းတာတွေကိုရှောင်ဖို့အတွက်လည်းသတိပေးထားပါတယ်လ ူထူတဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနှခေါင်ပါးစပ်တို့ကိုမထိဖို့ချောင်းဆိုးနာချင်းရဲ့အုပ်ဆိုးဖို့ပါဝင်လက်ကိုဆက်ပြားနဲ့စနစ်တကျဆီကျော်ပေးဖို့ကိုခံအားကောင်းအောင်စားတောက်နေထိုင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျမဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ညဝီဘက်ချမ်းကမြန်မာလူသမားတွေနေရက်ပြန်ဝင်ရောက်လာတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနေ့စဉ်လိုလိုမြင့်တက်လာနေတာကြောင့်ထိုင်းမြန်မာနယ်စပ်ညဝီဒိတ်ဖက်မှာတော့မြန်မာလူသမားတွေဝင်ရောက်မှုကိုမနေ့ကကစပြီးပိတ်ပင်မယ်လို့သိရပါတယ်ဒီကနေ့နောက်ဆုံးရက်မှာတော့နေရက်ပြန်သူမြန်မာလူမျိုး2000ကျော်ညဝီဘက်ချမ်းကိုရောက်ရှိနေတယ်လို့သိရပါတယ်ထိုင်းနိုင်ငံကနေရက်ပြန်နေကြတဲ့မြန်မာလူသမားတွေဟာနေဆက်အမှတ်တကြားပိတ်လိုက်ပြီးကြတဲ့ကနေ့စဉ်မြန်မာနိုင်ငံကိုပြန်နေတာဟာလူဦးရေ 16,000 ကျော်ရှိနေပါပြီ။မတ်လ25ရက်နေ့မှာတော့မြန်မာလူမျိုး 2,000 ကျော်နေရက်ပြန်ခဲ့ကြတာပါ။မတ်လ26ရက်နေ့မှာမြန်မာဘက်ကလည်းဝင်ဝင်ပိတ်လိုက်တော့မှဖြစ်တယ်လို့ထိုင်းဘက်ကလည်းညမထွက်ရနေမြေဖြတ်သန်းခွင့်မပြုတာတွေထုတ်ပြန်တော့မှမို့နှစ်ဖက်လုံးကပိတ်ပစ်တော့မှဖြစ်တဲ့အကြောင်းသီရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်။
နောက်နေ့ကျွန်တော်တို့ဘက်ကတော့ပြည်ပြီးမှရက်ပြီးမှရက်ပြီးဒီနေ့ဒီနေ့နောက်ဆုံးရမှာဟုတ်ကဲ့ကျွန်တော်တို့ဘက်ကလည်းရက်ပြီးပြီးမှရက်ရက်ကြောင်းလည်းစီမံထားပြီးတို့မှာမာရှယ်တော့အောင်ထုတ်ထားပြီးတယ်မှာအေရီယာလိုက်မကျတော့ဘူးတမနာပဲနောက်ပြီးတော့အရင်ကတော့ဟိုပီတာစပန်းကိုဝိုင်းရင်ခတ်မှဆိုးလို့ဒါလို့ဟိုတော့ပီတာဒီနေ့ခွန်3လရအောင်လည်းတို့စီမံဆောင်ရနေပြီးတယ်မှာတိုင်ရောလည်းဖြည့်ဆက်ပြီးဆောင်ရနေပါ
ပြည်ပြည်နယ်အစိုးရနဲ့တက်ဆိုင်ရာမြောက်ရီခင်ကတာဝန်ရှိသူတွေဟာနေရက်ပြန်တဲ့အတွက်ကားတွေကိုတိုင်းနဲ့ပြည်နယ်လိုက်စီစဉ်ဆောင်ရွက်ထားတာတွေလုပ်ပေးပေမဲ့နေရက်ပြန်တဲ့အနေနဲ့သူတို့မှာထားတဲ့ကားတွေကိုသာစီပြီးသွားကြတာမျိုးတွေရှိနေတယ်လို့လည်းဆိုပါတယ်။နေရက်ပြန်လို့သူတွေမှလည်းနေဆက်ခိတ်မှဆောင်ရတာမျိုးတွေကိုစိတ်မရှိတာမျိုးတွေဖြစ်တာကြောင့်မနေ့ကတော့ရုံးရင်ဆန်ခတ်မှုအနည်းငယ်ရှိခဲ့ပေမဲ့မလ25ရက်နေ့မှာတော့နေ့လယ်တနာရီကျော်ကလေးကလူတွေအဝင်အထွက်သိမ့်ရှိတော့ဘူးလို့လည်းဆိုပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့တရားရည်ကြီးရဲ့ကျတာတော့ဒီနေ့ပြေးကျင်တာတစ်ခုလည်းမဟုတ်ဘူး။တွဲသွားလို့မရဘူးဒီမှာ။ဒီတန်ဒီတန်ဖြစ်လို့လည်းတရီကစီကနာပေါ်မှာဒီစနစ်ကြပြမှာတယ်အမေကတမရလမ်းညွှန်ပေးဖတ်ပြရတယ်။ဒီလိုမိခိုင်းမှာသွားလာမယ်။ဒီလိုမှသွားလာပြီးတစ်ခါတစ်ခါဒီမှာတိုင်းဒေသကြီးကြီးတွေကိုဖိတ်ဆက်ပြီးတော့တို့တို့တဲ့အောင်ပိုင်းလို့တော့ပဲဖြစ်ရခက်ခဲတဲ့ကြောင်းလို့တော့ဖြစ်လို့ဒါလေးစဉ်းစားနေအောင်ကျေကျေပါလာပါမယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်ဆန်နေတာကြောင့်ထိုင်းနိုင်ငံကခရိုင်အာဏာပိုင်တွေအမိန့်နဲ့နေမြေဖြတ်တန်းခွင့်တွေပိတ်လိုက်ပါပြီ။မလ26ရက်နေ့မှာတော့ထိုင်းတနိုင်ငံလုံးမှာညမထွက်ရအမိန့်နေမြေဖြတ်တန်းခွင့်မရှိတဲ့မာရှယ်လောမိန့်ဟာအတီးဖြစ်တော့မှာဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်ရှင်
။ COVID-19 ကပတ်ကရောဂါနဲ့ပတ်သက်လို့မြန်မာနိုင်ငံကြီးလက်ဒေသတချို့မှာကျမကြီးအတီးအားနေပြီးလွဲမားတဲ့ယူဆတွေဖြစ်နေပါတယ်။ဒီအဖြစ်အပျက်တွေတဲကရှမ်းပြည်နယ်အရှေ့ပိုင်းရွာချို့ကအခြေအနေကိုပြောပြပါမယ်။COVID-19 ကရောဂါနဲ့ပတ်သက်ပြီးလွဲမားတဲ့သတင်းစကားတွေကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်မြို့နယ်ကကြေးရွာတချို့မှာရောဂါမကူးစက်အောင်ဆိုပြီးကလေးလူကြီးမကြံဘိန်းရှူနေပါတယ်။မိုင်းဆက်ခရိုင်အုပ်ချုပ်ရေးအဖွဲ့ကတော့ COVID-19 ကျန်းမာရေးစစ်ဆေးတာအသိပညာပေးတာတွေကိုကြေးရွာအုပ်ချုပ်ရေးမှုတွေကတဆင့်ဆောင်ရွက်နေပြီးဒီလိုလွဲမားတဲ့အဖြစ်တွေရှိရင်စုံစမ်းစစ်ဆေးပြီးအသိပညာပေးလုပ်ငန်းတွေဆောင်ရွက်သွားမယ်လို့ပြောပါတယ်။COVID-19 ရောဂါကောက်ွယ်နိုင်တယ်ဆိုပြီးမိုင်းဆက်မြို့နယ်ကကြေးရွာအချို့မှာလူကြီးလူငယ်တချို့ဘေးရှူတာတွေလုပ်နေတယ်လို့ဒေသခံတဦးကပြောပါတယ်
။အဲ့မရှူနိုင်တဲ့ကလေးတွေတော့သူတို့ပတ်သက်ထဲထွက်လာပြငွေကိုတို့ကရှူမိအောင်လို့ပေးတာပေါ့။အဲ့ဒါလည်းကျွန်တော်ကပြောလားကလေးဘေးဆွဲတဲ့ဘယ်လိုလုပ်မလဲဆိုတော့ဘေးဆွဲတာပြဿနာမရှိဘူးအရင်မကြည့်ဘူးတဲ့မတင်နိုင်ဘူးတဲ့ရောဂါကရောဂါဆွဲလိုက်တင်နိုင်တယ်တဲ့။
မိုင်းဆက်မြို့နယ်ရေဘူးစမ်းကြေးရွာအနီးကကြေးရွာတွေမှာတချို့ကကျဲဥပြုတ်စားရင်ကြောက်ဖြုံသေးခွဲထားရင်ရောဂါမကူးဘူးဆိုပြီးယူဆတာတွေလည်းရှိနေပါတယ်။ မိုင်းဆက်မြို့ဒုခရိုင်အုပ်ချုပ်ရေးမှူးဦးထွန်းထွန်းဝင်းကတော့ COVID-19 ကာကွယ်ရေးအတွက်ပညာပေးမှုတွေကိုသူတို့အနေနဲ့တက်နိုင်သလောက်ဆောင်ရွက်ပေးနေတယ်လို့ပြောပါတယ်။လူစုလူဝေးမလုံးကြဖို့တိုက်တွန်းနေတယ်လို့မြို့ဝင်မြို့ထွက်တွေကိုစောင့်ကြည့်တာရဲဝေးကပြန်လာသူတွေရှိရင်သတင်းပေးဖို့နှိုးဆော်တာတွေလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဘေးယူရာလိုလွဲမားတဲ့ဆောင်ရွက်မှုတွေကိုတော့စုံစမ်းအရေးယူသွားမယ်လို့ဦးထွန်းထွန်းဝင်းကပြောပါတယ်။လောလောဆယ်ထိုင်းနိုင်ငံကပြန်လာသူတွေကိုတချီလေးမြို့ကအဝင်လက်ခံနေတယ်လို့မိုင်းဆက်မြို့ကိုပြန်လာသူတွေကိုလည်းတေချာစီစစ်လက်ခံနေပါတယ်။ COVID-19 ကူးစက်မှုပြဿနာကိုကျန်းမာရေးအရစီမံကျဲချကာကွယ်ကူတာဖို့ဖြစ်တယ်ဆိုပေမဲ့ဘာသာရေးအရယုံကြည်မှုတွေနဲ့အတန်ချက်ဆက်ကြီးတွေကြဲကြဲလောင်လောင်ဖွင့်စုတောင်းရွတ်ဖတ်တာတွေကိုနေရီသာမကမြို့ကြီးတွေမှာပါနေရာအနှံ့ဆောင်ရွက်နေပါတယ်။မြို့လေရက်ွက်တွေမှာကားတွေနဲ့လှက်ပြီးပြေးရွတ်တာပြေးရီဖြန်းတာပြေးကျိုးဝေတာတွေလည်းလှုပ်ဆောင်တာတွေရှိနေပါတယ်မြန်မာနိုင်ငံမှာတော့ဒီလ23ရက်နေ့က COVID-19 ရောဂါပိုးရှိသူ2ဦးတွေ့ရှိခဲ့ပြီး24ရက်နေ့မှာတော့နောက်ထပ်2ဦးထပ်မံတွေ့ရှိခဲ့ကြောင်းနဲ့စောင့်ကြည့်လူသား238ဦးဓာတ်ခွဲအတည်ပြုစောင့်ဆိုင်သူ26ဦးရှိနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့အီးမေးလ်လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email တင်းလာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ဒီဘက်ကနေပြန်လာတဲ့မြန်မာနိုင်ငံသားတွေကို14ရက်တာတည်တံထားရှိဖို့အစိုးရဘက်ကအစီအစဉ်ဆောင်ရွက်နေရမှာပုဂ္ဂလိကတာဝန်သည့်လူရှင်တွေကလည်းအကူအညီပေးနေကြပါတယ်။ရန်ကုန်မြို့ကတည်တံထားမဲ့နေရာ9ခုထဲကတာမွေမြို့နယ်မြစ်တာညွတ်ရက်ွက်ထဲက AOD ဘန်တင်တန်းကျောင်းတည်တံ့နေရာအကြောင်းကိုပြောပြခြင်းပါတယ်။ကမ္ဘာနိုင်ငံသီးသီးကဝင်ရောက်လာသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်ဖို့မြန်မာနိုင်ငံကိုစတင်ရောက်ရှိချိန်ကနေ14ရက်တည်တံ့တတ်မှတ်ထားတဲ့ Facility Quarantine နေရာတွေမှာစောင့်ကြည့်သွားဖို့နိုင်ငံကြေးဝန်ကြီးဌာနကမတ်လ25ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ရောဂါလက္ခဏာမပြသေးရင်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရနိုင်ခြင်းရှိတာမို့ပြည်ပကပြန်လာသူတွေကိုညွှန်ကြားချက်နဲ့အညီတည်တံ့စောင့်ကြည့်နေတယ်လို့ယောရီဘန်ဖောင်ဒေးရှင်းရဲ့ဆက်သွယ်ရေးအရာရှိကိုအောင်မျိုးစော်ကအခုလိုပြောပြပါရယ
်အတိုင်းကနိုင်ငံတိုင်းမှာကအကုန်လုံးဟိုဘယ်လိုပြည်သူလူထုအနေနဲ့ရောเนาะကျွန်တော်တို့နိုင်ငံတော်အစိုးရတွေအနေနဲ့ဟောပေါ့เนาะကျွန်တော်တို့ကဒီဥစ္စာကြီးကိုမဖြစ်ပွားအောင်မပြန့်ပွားအောင်ပေါ့เนาะမဖြစ်ပွားတာလည်းဆိုင်မပြန့်ပွားအောင်ကျွန်တော်တို့ကလှုပ်ဆောင်နေတဲ့အချိန်မှာကျွန်တော်တို့က private sector အနေနဲ့ရောဟိုတာဝန်သည့်ပြည်သူလူထုတရက်အနေနဲ့ရောကျွန်တော်တို့ဟိုနိုင်ငံတော်ရဲ့ညွှန်ကြားခြင်းနဲ့ဒီနောက်ပြီးတော့ကျွန်တော်ကျန်းမာရေးဝန်ကြီးဌာနကျန်းမာရေးနဲ့ကျွန်တော်တို့အားကစားဝန်ကြီးဌာနနဲ့ဟိုပူးပေါင်းဆောင်ရွက်ပြီးတော့နိုင်ငံတော်လမ်းညွှန်ချက်နဲ့အညီကျွန်တော်တို့ကတာဝန်သိပြည်သူတွေနဲ့အနေနဲ့ကျွန်တော်တို့ကဒေါက်တာတတန်ဝတ်နေရာအပိုင်းအစိတ်ပိုင်းတနေရာနေပြီးတော့ကျွန်တော်တို့ကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့နဲ့ဟိုဘောလိုအပ်တဲ့ကူညီမှုတွေပေးဖို့ဆိုပြီးတော့ကျွန်တော်တို့ကညွှန်ကြားခြင်းနဲ့အတူကျွန်တော်တို့ကလုပ်ရခြင်းဖြစ်ပါတယ
်။အယောရီဘန်တင်တန်းကျောင်းနေရာမှာလက်ရှိချိန်ထိလူပေါင်း60ကျော်တည်တံ့ထားရှိပြီးတော့စစ်ဆေးချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးမရှိကြောင်းကိုလည်းကိုအောင်မျိုးစော်ကပြောပါရယ်တည်တံ့ထားရှိမဲ့သူတွေရဲ့အချက်လက်တွေကိုစားရစားတမ်းနဲ့မလုပ်ဘဲထိတွေ့မှုနည်းစေဖို့နဲ့ထိရောက်မြန်ဆန်စေဖို့ဤပညာအကူအညီနဲ့ဆောင်ရွက်နေတယ်လို့လက်ထောက်မန်နေဂျာကိုနေမျိုးစော်ကပြောပါရယ
်သူတို့ information တွေကိုကျွန်တော်တို့ကစာရွက်နဲ့တင်းစီရမလို့ပဲနဲ့ကျွန်တော်တို့ QR နဲ့ဖတ်ပြီးတော့လုပ်လို့အဆင်ပြေမှာဖြစ်တဲ့အတွက်ကျွန်တော်တို့ဒီ Microsoft ကနေပြီးတော့ form လေးတုံးပြီးတော့ကျွန်တော်တို့စတင်ပြီးအသုံးပြုခဲ့တာဖြစ်ပါတယ်။နိုင်ငံကပြန်လာတဲ့ quarantine လုပ်မဲ့လူတွေဝင်လာပြီးဆိုတာနဲ့ကျွန်တော်တို့ကသူတို့နာမည်တွေ information တွေဘယ်ကနေလေဆိပ်ကဘယ်ကစိုက်တာလဲ flight number ကဘာတွေလဲအစားအသောက်ဓာတ်မတည့်တာတွေဘာတွေရှိလဲစသဖြင့်အဲ့အရာတွေအကုန်လုံးကိုကျွန်တော်တို့ကမေးခွန်း18ခုလောက်ကျွန်တော်တို့ယူရတဲ့အချိန်မှာဒီဘက်က MO တွေဒီဘက်ကကျွန်တော်တို့ quarantine center မှာတာဝန်ကျနေ MO တွေအတွက်လည်းသူတို့တော့ပို့ပြီးတော့ဟို affected ဖြစ်တယ်လို့ကျွန်တော်တို့ဒါကြားသိရတယ်ပေါ့နော်ဟုတ်ကဲ့ဟုတ်
ဒီဘက်ကပြန်လာသူတွေကိုစနစ်တကျထားရှိတာကြောင့်အနီးဝန်းကျင်ကရက်ကွက်နေပြည်သူတွေမစိုးရင်ကြဘူးလဲ AOD Ban Foundation တာဝန်ရှိသူတွေကပြောပါတယ်။ဒါ့အပြင်ဈေးနဲ့လူစီကားရနေရာတွေမှာလည်းပိုးသက်ဆေးဖြန့်တာတွေလုပ်နေတယ်လို့မြစ်တာညွန့်လူမှုကူညီအဖွဲ့အတွင်းရေးမှူးကိုထိန်ဝင်းအောင်ကပြောပါတယ်။
ကျွန်တော်တို့ဒီနေ့ကစပြီးရက်ကွက်များပြည်သူမထိန်းနိုင်အောင်လည်းကျွန်တော်တို့ကဒီလူနာတွေကဒီမနေ့ကညတိုင်းမှာကျွန်တော်တို့ result ထွက်ပါခင်ဗျ56တော့အကုန်လုံးလက်ခဲ့တယ်ပါအဲကျွန်တော်တို့ဒီနေ့ရက်ကွက်အစာရက်ကွက်အုပ်ချုပ်ရေးအဖွဲ့တွေကျွန်တော်စီမံတရားရေးအဖွဲ့တွေအဲကျွန်တော်တို့ဒီမိသားစုညီမှုကူညီကယ်ဆယ်ရေးအဖွဲ့နဲ့ရမီရဖိုင်အားလုံးစုပေါင်းပြီးယနေ့ဒီ7နှစ်နဲ့7ရက်စတင်ပြီးတော့မိသားစုဈေးကြီးကိုကျွန်တော်တို့ကြိုတင်ကာဝယ်တဲ့အနေနဲ့အဲကျွန်တော်ပုသက်စင်များကျွန်တော်ဖျံပါမယ်ရှင်းလင်းများဆောင်ရပါမယ်ပြီးလို့ရှင်ကျွန်တော်တို့မြေတန်ညူပူတာကိုလည်းဆက်လက်ဆောင်ရပါမယ်ပြီးလို့ရှင်ကျွန်တော်တို့ဒီမြေတန်ညူပတ်ဝန်းကျင်မှာတည်ရှိမဲ့တောင်မြို့နယ်ပတ်ဝန်းကျင်ထူမှာတည်ရှိမဲ့ကားဂိတ်တွေနောက်ပြီးကျွန်တော်မြေတန်ညူရောက်ခွက်ထဲမှာအခြေစိုက်ထားတဲ့တောင်ဝင်းမြို့နယ်တရားရုံးတရားရုံးမှာရှိအချုပ်ရင်တွေအချုပ်ခန်းတွေအဲရုံးစပွဲတွေအကုန်လူတွေထူတဲ့နေရာတွေကျွန်တော်တို့ဒီပုသက်စင်ဆောင်ရမယ်ဒီနေ့ကစပြီးတော့ကျွန်တော်ဆောင်ရုံးမှာဖြစ်ပါလေခင်ဗျ
ပြည်တွင်းပြန်လာသူတွေကိုအယောရီပန်တင်တန်းကျောင်းအပြင်လေကူးပြည်သူ့ကျမ်းမာရေးတင်တန်းကျောင်းဓမ္မဒုဒအရှင်စေကင်သာကျောင်းတိုက်ဘလုံးအကယ်ဒမီကျောင်းစတဲ့နေရာတွေမှာ14ရက်တာတည်တံ့ထားရှိနေတာပါမြန်မာနိုင်ငံကိုလာအောင်ကြမဲ့နိုင်ငံသားခီးတယ်တွေအနေနဲ့လည်းလေရင်ပေါ်မှာတက်ရောက်ခင်းလွန်ခဲ့တဲ့82နာရီမတိုင်ခင်ကရရှိထားတဲ့ COVID-19 ကင်းရှင်းကျောင်းဓာတ်ခွဲခန်းဆေးဆစ်ချက်အထောက်အထားပြသဖို့နဲ့စတဲ့ရောက်ရှိချိန်ကနေ14ရက်တည်တံ့တတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်သွားဖို့ကိုလည်းတက်ဆိုင်ရကထုတ်ပြန်ထားပါတယ်နိုင်ငံတွင်းဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်လူမှုကိုယ်တိုင်ထိန်းသိမ်းဆောင်ရွက်တင်တာတွေကိုအတိအကျလိုက်နာကြဖို့အစိုးရကတိုက်တွန်းထားပါတယ်။ဒါ့ပြင် COVID-19 ရောဂါတားဆီးနိုင်ရေးအတွက်ကျန်းမာရေးဌာနတွေကိုအလှူငွေပါဝင်လှူဒါန်းနိုင်ဖို့လည်းအစိုးရကနှိုးဆော်ထားပါတယ်။ကျွန်တော်စီတူပါခင်ဗျာ
။အခုဆက်ပြီးရှမ်းပြည်နယ်ရှေ့ပိုင်းဘက်မှာ NCA ပြည်ရလက်မှတ်ရေးသူဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေကိုပြောပြပေးမှာပါ။ရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်တွင်တောင်ပိုင်းရှမ်းပြည်သမတော် RCSSSC တပ်စခန်းချထားရနေရာဘက်ကိုမြန်မာစစ်တပ်ကထိုးစစ်ဆင်လာလို့ဒီကနေ့မနက်မှတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSSC ပြောခွင့်ရသူဘူမူကြီးဆိုင်းအောင်ခေးကပြောပါတယ်။
ကျွန်တော်တို့အဖြစ်တက်ကရှိနေရမှာသမတော်ဘက်ကတင်းတဲ့စစ်ကမှုတွေနေရယူတဲ့နဲ့ကျွန်တော်တို့ရှိနေရကိုဝင်သွားတော့တိုက်ပွဲဖြစ်ခဲ့တာပေါ့နော်ကိုယ်ပိုင်ကတော့ပြန်လာရမှာချုပ်သားကြီးရိုးလည်းမစုံနိုင်ဘူးကနော်ဒီခိုင်းမှုလည်းခုတိတိကျကျလည်းမတရားသေးဘူး
ဒီမနေ့၈နိုင်မိနစ်20ခန့်မှာမိုင်းတုံမြို့နယ်ဖာချဲကျေးရွာအုပ်စုမိုင်းအကျေးရွာနီးဟိုနတ်တောင်ကုန်းဘော်ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တပ်စခန်းကိုမြမတပ်မတော်အမှတ်59ချင်းမြန်တိုက်ရင်အမှတ်100အမှတ် 225ချေလင်းတိုက်ရင်တို့ကနေထိုးစစ်ဆင်ခဲ့တာလို့ RCSSSC ဘက်ကထုတ်ပြန်ထားပါတယ်မိုင်းတုံမြို့နယ်တွင်မြန်မာစစ်တပ်နှင့် RCSSSF ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်တရင်မှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စုံမင်းထုံးကအခုလိုပြောပါရယ
်မိုင်းတုံရဲ့အခြေသက်10နိုင်လောက်ကိုကွာမယ်အဲဒါမိုင်းပစ်ပြီးသွားအဲဒီကြားအနေမှာသူတို့တပ်မတော်စစ်ကြောင်းအာတုံတုံကြီးဆောင်ရွက်နေတယ်ပုံမှန်တည်းမီတုံတုံကြီးဆောင်ရွက်နေတယ် RCSSSF ဆီကတော့အဖွဲ့တစ်ခုရဲ့ကောင်းကျက်တဲ့ဘက်ကတနည်းစီကပြည်သူကြီးရဲ့ဓာတ်ရရှိမှုရှိအဲ့ဒါ15မိနစ်လောက်တိုက်ပွဲဖြစ်သွားတယ်သူတို့ပုံမှန်တကယ်မှာတော့တက်တာဖားဆိုင်လို့ပုံစံလို့ထုတ်ပြန်ထားတာတော့တို့တွေ့ရတယ်
တောင်ပိုင်းရှမ်းပြည်တပ်မတော်ဟာ NCA ပြည်ရလက်မှတ်ရေးထိုးပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့တိုက်ပွဲအကြိမ်ပေါင်း100ကျော်ဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားတိုင်း NCA ပြည်ရစာချုပ်ဖောက်ပြကြောင်းနှစ်ဖက်အပြန်အလှန်ဆွဆွေးမှုတွေရှိနေတာပါအခုတိုက်ပွဲဖြစ်စဉ်မှာလဲ RCSSF ဘက်ကနေမြေကျော်လွန်လာလို့တပ်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်ရင်းတိုက်ပွဲဖြစ်တာလို့ဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်အဲ့
ဒီချိုးပေါက်တွေတော့တိုက်စစ်စင်တယ်လို့စာထုတ်ပြန်အဲ့ဒါဒီအစနဲ့ဖြစ်တာလားလဲပါပဲသူတို့နေတဲ့ကျော်လွန်နေလို့ကျွန်တော်တို့ကပုံမှန်ကျွန်တော်တို့နေလုံလုံးပေါင်းရနေတာကိုစပြီးပြစ်တာပေါ့ဗျာ
RCSSF ဖွဲ့နဲ့မြန်မာဆိုရတို့ကြားသဘောတူညီချက်မှာနေမြေတပ်မရေးဆိုင်ရာအချက်တွေမပါဝင်တဲ့အတွက်နေကျွန်လာတဲ့မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်တာဖြစ်ပြီးရှေ့ဆက်နေမြေနယ်နိမိတ်တပ်မဖို့လိုအပ်တယ်လို့ RCSSF ပြောခွင့်ရသူဘူမူကြီးဆိုင်းအောင်ခေးကပြောပါဗျာ
အဲ့မှာတော့ပြောနေတာကတော့နေမျိုးကျော်လေးနဲ့ဆိုတဲ့တုံတုံမဲမဲတုံးနေတာအဲ့ဒါတော့အဲ့ဒါကမဟုတ်ဘူးပြည်ဒီနေမျိုးကျော်နဲ့တက်တဲ့ပြီးတော့ပြည်ကြားကြပြန်နေနေနေရှင်နေမယ်လို့သဘောတူအားကြတယ်ဒီနေ့ရှင်နေနေနိုင်ဖို့ကမပါရ
ဖေဖော်ဝါရီလ29ရက်နေ့ကနေမလ3ရက်နေ့ထိတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစစ်တပ်တို့ကြားရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်ကြီးတီနဲ့မိုင်းနောင်မြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးလွယ်တွန်းတောင်ကျောတလျှောက် RCSSSF တပ်စခန်းတွေဆုတ်ခွာပေးခဲ့ရတယ်လို့ဒီတိုက်ပွဲကြောင့်ဒေသခံရွာသားဥယျာဉ်900ကျော်စစ်ပေးသိမ်းရှောင်နေခဲ့ရပါတယ်မြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့ကရင်မျိုးရာစီယုံ KNU တို့ဟာဒေတာတချို့မှာမြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ BOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ
်။ဖ
VOA မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဖြစ်မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာ့ကျန်းမာရေးပြဿနာကြောင့်ဖြစ်လာရတဲ့အခက်အခဲတွေကိုကြော်လွှားနိုင်ရေးအတွက်ကမ္ဘာတစ်လွှာကကျောင်းနေမှာအဆင့်မြင့်နည်းပညာတွေသုံးပြီးအွန်လိုင်းကနေစတင်နေကြပါတယ်။ဘရာဝင်ဘေနီတိုရဲ့သတင်းဆောင်မကိုပြောပြပေးမှာပါ။ရိုရှင်ဂျမဲရဲ့စတင်ကန်းကအခုဆိုရင်အိတ်ခမ်းတဲမှာပါ
။ဘီဂျိုနုကအမ်ဂယ်မွန်စတို
င်းကျောင်းမှာသင်ခန်းစာတွေပြီးအောင်မတင်ခဲ့ရပေမဲ့အခုတော့ဆရာရီနဲ့ပြန်တင်နိုင်လို့တိတ်ပြီးတော့အဆင့်ပြေပါတယ်လို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာတစ်လွှာမှာကျောင်းတွေပိတ်ထားရပေမဲ့အတော်များများကတော့အွန်လိုင်းပေါ်ကနေစတင်နိုင်အောင်ခက်မြန်မြန်ပြောင်းလဲနိုင်ကြပါတယ်။ကမ္ဘာတစ်လွှာကကျောင်းသားအလုပ်ရဲ့ထက်ဝက်ကျော်ဟာကျောင်းမတက်နိုင်ဖြစ်နေချိန်မှာနည်းပညာပြည့်စုံသူတချို့ကတော့ဆက်ပြီးတော့စတင်နေနိုင်ကြပါတယ်။အီရှိကဲထက်တန်းကျောင်းကကျောင်းအုပ်ရှာဝမ်အလီက
ပိုဂျာနာမမူစတမတနာကူတပ်ခွန်နဲ
စီအရီကကျောင်းကိုပုံမှန်တက်ကြပြီးတယောက်ချင်းစီဒါမှမဟုတ်လဲနှစ်ယောက်အတူလာပြီးကျောင်းသားတွေကိုစာသင်ကြတယ်လို့ပြောသွားတာပါ။အွန်လိုင်းကနေသင်ရတာကိုဆရာကိုယ်တိုင်သင်တာထက်တောင်ပိုကြိုက်တယ်လို့ပြောသူကကျောင်းသူရိုရှင်ဂျမဲပါ
بس حكمه بيرسيولا كابون انت انجيجمنت
ဒီမှာဆိုရင်အတန်းသွင်းထားတဲ့ဗီဒီယိုရှိပြီးနားမလည်ဘူးဆိုရင်အဲ့ဒီအပိုင်းကိုကို့ဖာသားပြန်လေ့လာလို့ရတယ်လို့ပြောသွားတာဖြစ်ပါတယ်အွန်လိုင်းကနေထက်ရိုက်စာသင်ကြားပို့ချမှုကိုကြည့်ဖို့အဆင်မပြေတဲ့သူတွေအပါအဝင်ကျောင်းသားတွေအားလုံးအတွက်ကျောင်းကစီစဉ်ပေးလိုတယ်လို့လဲကျောင်းအုပ်ရှာဝမ်အလီကပြောပါတယ်
။ကိုတော်ဘီနဲအမဒဘီတန
်ကျောင်းသားတွေပြက်ကွက်ခရင်လဲသင်ခန်းစာကိုတော့ကျောင်းသားတွေရဲ့ website မှာအလိုလျောက်တင်ပေးသွားမှာဖြစ်တယ်လို့ပြောတာပါ။အမေရိကန်မှာလဲ COVID-19 ကူးစက်သူတွေပိုပြီးများလာနေခြင်းကျောင်းတွေကအလားတူလှုပ်လာပါတယ်။ဒါပေမဲ့မိဘတွေအတွက်တော့အခက်အခဲတချို့ရှိပါတယ်။ကျောင်းသားမိဘတို့ဖြစ်တဲ့အာဝန်ဂျွန်ဆင်ကအခုလိုပြောပါတယ်
။ So how is it that our young children
မိဘတွေကအလုပ်သွားမှကြောင်းဆီယက်တဲကအဆွေရကျောင်းတွေကကလေးတွေကစင်ကလျာဖြစ်ကုန်ရင်ဘယ်လိုလုပ်မလဲတဲ့။ကလေးတွေကိုကျောင်းပြအောင်သင်ပေးဖို့တာဝန်မယူဘူး။အထက်တန်းကျောင်းသားတွေဆိုရင်တော့သူကဘာလုပ်ဆိုပြီးတော့သွားပြောလို့မရဘူးလို့ပြောသွားတာပါ။ကျောင်းသားမိဘRocks Fletcher ကလည်းအခုလိုပြောပါတယ
် As much as we're looking after them now when we're
out ချင်းနေကတော့အဆင်ပြေနေသေးပေမဲ့ဘလောက်ကြာကြာဒီလိုထိန်းထားလို့ရမလဲဆိုတဲ့အပေါ်မှာစိုးရိမ်တယ်လို့ပြောသွားတာပါအကြောင်းနေဆက်ပြီးပိတ်ထားရတာကြောင့်ကမ္ဘာတစ်လွှာကဆရာတွေကျောင်းအုပ်ချုပ်သူတွေအနေနဲ့တနည်းတစ်ပုံတော့စဉ်းစားလာရပါတယ်ကျောင်းတွေနဲ့ကျောင်းသားတွေကြားလက်ရောညီတွေဖြစ်အောင်လုပ်တာမှာအဆင်ပြေသူလည်းရှိမပြေသူလည်းရှိပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်လွှာဗိုင်းရပ်စ်ကူးစက်မှုမြန်ဆန်နေချိန်လူတွေတီးခြားခွဲနေထိုင်ကြရမယ့်ကာလမှာကျောင်းသူရိုရှင်းကတော့ဒီနည်းလမ်းကိုလက်ခံထားပါတယ်။ကျမသင်ကြီးထိုက်ပါရှင
်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတစ်ကမ္ဘာလုံးကအစိုးရအင်တကြီးနဲ့ဟန့်တာဖို့ကြိုးပမ်းအထုတ်နေကြချိန်မှာမြန်မာနိုင်ငံအပါအဝင်အစ်တောင်အချနိုင်ငံတို့ရဲ့လှုပ်ဆောင်ချက်ဟာအားရပွဲမရှိဘူးလို့တရုတ်ကသုံးသပ်နေကြပါတယ်။ဒါဘလောက်မှန်ကန်ပါသလဲ။မြန်မာနိုင်ငံတွင်းကအထွေထွေယောဂါကူဆရာဝန်တူဖြစ်သူဒေါက်တာကျော်စောဦးနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။ဆရာဒေါက်တာကျော်စောဦးညာကျွန်တော်ဒီကနေ့ဆရာဝန်ဆက်သွယ်ရတဲ့အကြောင်းရင်းကတော့ကမ္ဘာလုံးကထိတ်ထိတ်ပြပြဖြစ်နေရတဲ့ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်။ဒီမောင်ဆုံးတစ်ခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးမှာတော့မှဒီယောဂါကိုအယုံစွဲတာဟာနောက်ကျလွန်းတယ်လို့ဒေါ်နယ်ထရမ့်အဆိုရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်း မိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီရောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးတူဆောင်ရွက်မှုဟာလုံလောက်မှုရှိပါရလားဆရာ
ဟိုကျွန်တော်ရဲ့ဟိုတမူးချင်းနေရာပြောလို့ချင်းဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေပြည်နယ်ဟိုဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟို WHO ကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနနေပြီးတော့စပြီးတော့ချက်ချင်းမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကင်ခဲ့ပါတယ်အဲတော့ကျွန်တော်ကတော့ဒီကျွန်တော်ဆောင်ရွက်မှုဟာဆိုလို့ချင်းစောတယ်ပြည့်စုံတယ်လို့ယူဆပါတယ
်ဒါပေမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အရှာနိုင်ငံထဲမှာအထူးသဖြင့်မြန်မာတို့လာအိုစုလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရှော့တွက်လွန်းတယ်လို့သုံးသပ်ကြပါတယ
်။ဟိုဒီရာကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့လူစီးပွားခြေနေတွေဒီကျန်းမာရေးဆောက်ရှောက်မှုပေါ့နော်ခေတ်ကာလဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့အဲတချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့ဒီမှာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်ကတော့ဟိုလုံနေတာပါအဲတိုးတော့လည်းပဲတခုတော့ရှိတယ်ကျွန်တော်နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျန်းမာရေးရဟိုအင်မတန်မှဒီဘုဒ္ဓအားနည်းတဲ့အပိုင်းတွေရှိတယ်အဲတချို့ဒေတာတွေကြတော့လည်းကျွန်တော်ရဲ့ဒီတည်င်းချက်လက်တွေရောက်ရှိဖို့အတွက်အားနည်းနေတဲ့နေရာတွေရှိတယ်ပေါ့နော်ဆိုအဲ့ဒီပုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုသုံးသက်တယ်လို့ပဲကျွန်တော်နေတယ်ဒါမြန်မာနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတောင်းဆီရဲ့ပုံကူတွေအဓိကပြောတာကတော့သံပြားစီးပြီးတော့စောင့်ကြည့်ခဲ့တဲ့လူနာတွေရှိရဲ့အဲ့ဒီမှာတချို့သေဆုံးသွားပေမဲ့ဒီရောဂါရောမဟုတ်ဘူးလို့ပြောတယ်တချို့ကတော့စစ်ဆေးနေစေလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာရုံစူးစိုက်မှုအောက်ကိုမရောက်လာဘဲနဲ့သေဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်တယ်လဲကျွန်တော်စဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုကနေရာတိုင်းတောင်းတိုင်းကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
။ဟောအဓိကတော့ကျွန်တော်တို့ဥပမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတော်လုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးကအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖျားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဥသာစီစဉ်းစားတာပေါ့တိုးတော့လည်းပဲအခြားသောရောဂါအခြေအနေတွေကလည်းကျွန်တော်တို့နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံးနှုန်းတွေကလည်းရှိတယ်ဗျ။ဟိုဥမာကျွန်တော်ဒီရောဂါနဲ့တည်ဆုံးနှုန်းလည်းကျွန်တော်နိုင်ငံမှာလည်းအခုချိန်ဒီဟာရှိတော့မှာပဲ။ဘလောက်ပဲကျွန်တော်တွေကုသမှုတွေပေးပေးပညာတွေပေးပေးပေါ့နော်ဒါဥမာတစ်ခုပေါ့။နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးတော့အစည်းအဝေးနှလုံးရောဂါဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်တို့ကဖြစ်ပွားမှုတွေကများလာတယ်။ဟိုများလာတဲ့အကြောင်းမို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားယောဂါတွေပေါ့နော်တွေးတော့အစည်းအဝေးနှလုံးဒီအဆုပ်နာရာရှိအဆုပ်ကင်ဆာဆတဲ့ဒါတွေနဲ့ပတ်သက်တည်ဆုံးနှုန်းတွေကလည်းများလာတဲ့အကြောင်းမို့လို့ဒီအချိန်မှာတည်တယ်ဆိုရင်လူတွေက COVID-19 ကိုတန်ဖိုးရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂါတွေနဲ့တည်ဆုံးနိုင်တယ်ရှိပါတယ်သာဟုတေဆုံးသွားတဲ့လူနာတွေကလည်းသူကုသရတဲ့ဆရာတွေကိုယ်တိုင်ကခြေခံကြောင်းတရားယောဂနဲ့တေဆုံးတယ်ဆိုတာကိုဆရာတွေကဒါမှတ်ချက်ပြုပါတယ်ဗျ။ဆိုတော့အားလုံးတို့ကျွန်တော်တို့ကတော့အခုချိန်ကတော့ဒီယောဂကဟိုအားလုံးကအာရုံစိုက်နေတဲ့အကြောင်းမို့လို့ကျွန်တော်ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူပြောနေတယ်လို့ယူဆပါတယ်။တကယ်ကြီးဒီတချို့တွေပြောသလိုပေါ့နော်ဒီ negative ပေါ့လေအဖြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူး။ဆိုရင်ကျွန်တော်တခုနဲ့မြင်ကြည့်တာကတကယ်ကြီးဟုတ်ပြီဒီအဖြေကမှားခဲ့ဆိုရင်တော့အဲ့ဒီလူနာကိုဒါမှမဟုတ်တည်ဆုံးသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိရှင်လို့ပဲဟိုပြန်ပြီးဆေးရုံမှာဆင်းသွားနေတာဖြစ်အကယ်၍ဒီခြေသာမှားခဲ့မယ်ဆိုရင်သူ့ဘေးနားမှာသူ့ကိုပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကိုကျန်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်လည်းကူးစက်ခံရမှာပဲလေဒီကိစ္စကြီးကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်နောက်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီညနေပိုင်းမှာအဆုလိုက်ပြုံလိုက်ပြီးပြေတယ်ဖျားတယ်နားတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြောင်မလို့ဒီဟိုမရှိတာကိုတော့တချို့ကအဲ့ဒါကိုထောက်ပြနေတာကိုတော့ကျွန်တော်အနေနဲ့ဟိုတို့အမြင်နဲ့ဟိုပါတော့မမှားဘူးတို့တော့လည်းပဲဟိုဖုံးပြထားလို့မရဘူးဆိုတာကိုတော့ကျွန်တော်ထောက်ပြချင်ပါတယ
်နောက်ကျွန်တော်တစ်ဆက်တည်းမေးသင့်တယ်ထင်တယ်မိကောင်ကဒီယောဂါကိုစမ်းသပ်စစ်ဆေးနိုင်တဲ့စွန့်ကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါသလဲဒီနိုင်ငံတွေမှာတော့တိတ်ကိုစံတရားရှိရဲ့ဒီယောဂါလက္ခဏာလို့ပြတဲ့ဟာတွေကိုမှတ်သားဒီဟာကိုစမ်းသပ်နိုင်တယ်မြန်မာနိုင်ငံမှာရောလူပဲနှစ်ယောက်လောက်ကိုစမ်းသပ်နိုင်မဲ့အင်းအားရှိပါလေခင်ဗျာ
ဟိုအခုလောလောဆယ်တည်ထားသလောက်ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အဲတချို့ကလည်းယောဂဖြစ်တဲ့လူတွေထိတိထားတဲ့လူတွေပေါ့နော်အပြီးတော့ချင်းဒီခုနကကျွန်တော်ပြောတဲ့ COVID-19 နဲ့ဆင်တူတဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူနာဆိုစောင့်ကြည့်ပြီးတော့ယောဂကိုရှာဖွေတယ်ပေါ့နော် ဒီရောဂါရှာဖွေတဲ့ဆက်ကလည်း WHO ရဲ့ team ပြုထားတယ်ဒီပြုထားတဲ့ဒီရလက်တွေပါပဲဆိုတော့ဒီ PCR ဆက်ကလည်းကျွန်တော်တို့နိုင်ငံမှာဒီဒါတွေမဖြစ်ခင်တည်းကရှိပြီးသားဖြစ်ပါတယ်အဲဒါနဲ့ပတ်သက်ပြီးလိုအပ်တဲ့ဒီကျွန်တော်တို့ဟိုဘောနော်ဓာတ်ပစ္စည်း reagent တွေကိုလည်းကျွန်တော်တို့ဒီအမေရိကန်တို့ဘာတို့ကနေချင်းမှုကလှူထားတာတွေလည်းရှိပါတယ်ဆိုတော့ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်ကမှရှိတဲ့ဒီပညာရှင်တွေအကုန်လုံးဝင်နေတဲ့အားလုံးကျိုးကျိုးဆက်ဆက်နဲ့အကုန်လုံးပြင်ပန်းခံပြီးတော့ဒီစာဖြစ်ပေးနေခြင်းဖြစ်ပါတယ်ထင်မြင်ပါတယ
်ဟုတ်ကဲ့တစ်ချိန်လုံးက HIV AIDS ဖြစ်တော့ကဆူရင်မြန်မာအနာဘယ်ကညင်းတယ်ငါတို့နိုင်ငံမှာလုံးဝမရှိဘူးဆိုတော့အဲ့ဒါ denial stage ပေါ်လေအဲ့ဒါနောက်မှတဖြည်းဖြည်းလက်ခံလာတဲ့အခါယောဂါကရခိုင်နှုန်းတော်တော်များများကုဆဲနေတာတွေ့ရတယ်ဆိုတာမျိုးတွေဖြစ်လာတယ်ဆိုတော့အခုဒီကိုရိုနာဗိုင်းရပ်စ်နဲ့ COVID-19 နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးညှင်းဆန်တဲ့အဆင့် denial stage ကိုရောရောက်ခဲ့ပါသေးလားမဟုတ်ဘူးနဲ့ထချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါသလား
ကျွန်တော်တို့ဒီနေ့တရင်ချက်နဲ့ဒီညာခေတ်ဒီခေတ်ကလေးရောက်မြန်နေခင်မှာကျွန်တော်တို့ကဒီဖုံးကွယ်ထားဖို့ဆိုတာကဟိုဘလို့မှဖြစ်နိုင်ဘူးလို့ကျွန်တော်ငြိမ်းချတယ်။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံက2010နောက်ပိုင်းမှာဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်လာပြီး2015မှာလည်းဒီလိုအများစုထောက်ခံထားတဲ့ဒီလိုဆိုတာတက်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ဒီတရင်တွေကထင်ချန်လို့မရပါဘူး။ကိုလင်းနေတာဟုတ်နဲ့တာဝန်ယူတာဝန်ခံမှုအပြည့်နဲ့ကျွန်တော်တို့ကဒီတွားနေရတဲ့ခေတ်စနစ်ကြီးမှာကြတော့ကျွန်တော်အရင်လုံရောမရှိပါဘူးမရှိပါဘူးဆိုပြီးတော့ကျွန်တော်ညှင်းဆန်လို့လည်းမရပါဘူး။ကျွန်တော်ပါပဲတချို့ကတော့ဒီတရင်မောင်ချတယ်ဆိုတာပဲ။ဒါပေမဲ့ဒီလက်ရှိအစိုးရကတော့တရင်မောင်ချဖို့လည်းမရှိသလိုဒီခစ်ကလည်းတရင်မောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့တချို့ဒီဝေဖန်တာတွေကတော့လည်းပြင်းထန်တလားလို့ပေါ့နော်
။ဟုတ်ကဲ့။ကျွန်တော်နောက်ခုမေးချင်တာဆရာဝန်တယောက်အနေနဲ့ဆရာရဲ့အမြင်ကိုမေးချင်တာပါမြန်မာနိုင်ငံကတော့မဆိုင်ဘူးပေါ့လေ။ဒီရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူဘေးနဲ့ဝူဟန်တို့ဘာလို့မှအခုနောက်ပိုင်းမှာကူးစက်ပြန့်နှံ့မှုမရှိတော့ဘူး။တော်တော်ငါဆိုရင်နိုင်ငံကြီးကတန်လာတဲ့လူ20 30လောက်မှာပဲဒီရောဂါပိုးတွေ့ရတော့တယ်ဆိုပြီးတော့တရုတ်ဘက်ကကြီးညာပါတယ်တချို့နိုင်ငံတကာဆရာဝန်တွေကဒါမဖြစ်နိုင်ဘူးလို့သံသယရှိကြပါတယ်တချို့ကလည်းပဲလက်ခံကြတယ်အဲ့တော့ဆရာမြန်မာနိုင်ငံထဲမှာနေထိုင်တဲ့ဆရာဝန်တယောက်အနေနဲ့ဒီသတင်းကိုဘယ်လိုယူဆပါလဲခင်ဗျာ
အော်အဓိကတော့ကျွန်တော်တို့လို့ဖြစ်ခဲ့လဲဆိုတော့ဒီတရုတ်ပြည်ကလည်းဒါဒီတရင်မောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာပေါ့နော်ဟိုလက်ရှိတော့တရင်မောင်ချတယ်ဟိုဒီအခြားဖြစ်တော့ကလည်းကျွန်တော်ဒါကိုတတိထားမိတဲ့ဆရာဝန်ပြောခဲ့တာကိုလည်းတရင်မောင်ချဖို့သူစူးစမ်းခဲ့တယ်နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကအကျညာတဲ့အဆင့်ဖြစ်ခဲ့ကြောင်းမို့လို့ဟိုလက်ရှိတရုတ်နိုင်ငံကထွက်လာတဲ့စီးရင်စရာတွေကိုလည်းတချို့နိုင်ငံတွေကပေါ့နော်ဟိုလက်မခံတာလည်းရှိတယ်ဒါကျွန်တော်ဒီလိုညင်ပြောရင်တချို့ကနိုင်ငံကြီးကလည်းပါပါတယ်ပြန်ရပြီးနိုင်ငံချင်းအားပြိုင်တဲ့အခါမှာကျတော့ဒီတရုတ်နိုင်ငံကတင်ကြတဲ့ဒီထွက်လာတဲ့စီးရင်တွေအမှန်ကန်နိုင်မှုဆိုပြီးတော့တချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာမြင်လဲဆိုတော့အခုလက်ရှိပေါ့နော်ဟိုတို့ဒီထွက်လာတဲ့တရင်တွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတရုတ်နိုင်ငံဟာဒီယောဂကိုအခုဘာလို့ဒီတို့ကဒီမိတော့ကျိုးအောင်ဒါမိနှိမ်လိုက်နိုင်တဲ့အခြေအနေဖြည်းဖြည်းရောက်လာပြီဆိုတော့သူတို့ဘယ်လိုများဒါကိုကျိုးသာပန်းစားနှိမ်နှင်းခဲ့လဲဆိုတာကိုကျွန်တော်တို့လိနာနေတရားတော့ကျွန်တော်တို့ယူဖို့တော့လိုလာပြီဟိုဒါပေမဲ့ဒီဟာဒီတရင်ဆက်လက်ဟိုကျွန်တော်လည်းမမှန်ကန်နိုင်လို့ပြောတော့လည်းပဲဒီလိုထိန်းချုပ်နိုင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်လို့လှုပ်ရှားခဲ့တဲ့ကျမ်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုကျွန်တော်အနေနဲ့တော့ချီးကျူးပါတယ်ဗျ
။ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီရောဂါကိုကာကွယ်ဖို့ကြိုးပမ်းတာဟာသိပြီးတော့ကြမ်းတမ်းတဲ့စီးမင်းစည်းကမ်းတွေ drastic action ထုတ်တယ်ဆိုပြီးတော့ပြောကြပါတယ်။ဘယ်မှမထွက်နိုင်ဆိုပြီးတော့အပြင်ထွက်တဲ့လူတွေရောမှဒါရဲတွေကစစ်စစ်ပြီးအင်တိုက်ပြန်သွားအတင်းသွင်းကြတယ်အဲ့လိုမျိုးလူရက်တွေကလိုအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကောအဲ့လောက်ထိတင်းကျပ်ဖို့လိုပါသလားအဲ့ရောက်နောက်ဆုံးဖြေပြပါခင်ဗျာ
ဟိုကျွန်တော်ဒီလေလာဖြတ်ရှုတဲ့ဟာရဆိုရင်တော့အဲဒီတရုတ်နိုင်ငံဟာဒီကျွန်တော်စံနမူနာတစ်ခုယူရမှာပေါ့နော်ကျွန်တော်အဲ့လိုပြောတဲ့တရုတ်ကိုကျွန်တော်အရင်ဥစားပြီးပြောနေလို့လည်းထင်ပါတယ်ဟိုကျွန်တော်ကတော့ဒါလေလာ30ချဲရဆိုလို့ချင်းသူကတကယ်လည်းဖြစ်တဲ့ဖြစ်အဲ့ဟူဘေးပြည်နယ်ပေါ့နော်ကျွန်တော်ဒီဟူဟန်မှာအကုန်လုံးကိုကျွန်တော်လော့ခ်ဒေါင်းလုပ်ချလိုက်တာဟာသူမှန်ကန်တဲ့သုံးပြချက်တို့လည်းအဲ့ဒီမှာတော်လေးဝေဖန်ခံရပါတယ်လူခွင့်ရရောပါရောဒီတရုတ်ကောင်းဆောင်တွေကိုယ်တိုင်ပေါ့နော်အကုန်လုံးဝေဖန်ခံရတယ်တို့တော်လည်းပဲအဲ့ဒီလိုလော့ခ်ဒေါင်းလုပ်လိုက်ခြင်းအပြင်တို့နိုင်ငံတွင်းမှာပေါ့နော်ကုသံပြတ်နေတော့ဟာသူပြန်ထိန်းချုပ်နိုင်နိုင်တယ်ဆိုတော့ ဟိုကျွန်တော်အနေနဲ့လိုအပ်ရင်တော့ကျွန်တော်ကတချို့တော့ဒီဖုံးပြက်ချက်တွေဟာခန့်ခိုင်မာမာနဲ့ကျွန်တော်ပြက်ပြက်တာတာတော့ကျွန်တော်လုပ်ဖို့လိုတယ်။မှန်ပါတယ်လော့ကောင်းလုပ်တဲ့အခါမှာကျွန်တော်ကလူမှုစီးပွားဘဝတွေထိခိုက်တယ်၊ခြေပိုင်းဆိုင်ရာတွေထိခိုက်တယ်၊ရုပ်ပိုင်းဆိုင်ရာတွေထိခိုက်တယ်အားလုံးသောဟိုကျွန်တော်အခန်းကဏ္ဍအားလုံးပေါ်မှာတရားမှုတွေရှိတယ်ဆိုတော့မှန်တယ်။သို့တော်လည်းပဲကျွန်တော်တို့ကဘယ်ဟာဦးစားပေးစဉ်းစားမလဲဆိုတော့ကျွန်တော်စဉ်းစားဖို့လိုတယ်။ဒီလော့ကောင်းလုပ်တာရဲ့ဟိုကောင်းကျိုးဆိုးကျိုးကတော့ကျွန်တော်ကတွန်တွဲနေမယ်။သို့တော်လည်းပဲဟိုကျွန်တော်တို့လုံရမယ့်အခြေအနေဆိုရင်တော့ကျွန်တော်မြန်မာနိုင်ငံမှာလည်းလုပ်မယ်လို့ကျွန်တော်အနေနဲ့ထင်မြင်ယူဆပါတယ်။
COVID-19 အသက်ရှင်လမ်းကြောင်းဆရာယောဂရဲ့ဝင်းနုံဝင်းမိုးတွေကိုယောဂကုသပြန့်နှံ့မှုပြင်းထန်နေတဲ့နိုင်ငံတွေမှာရောယောဂကုသပြန့်နှံ့မှုမပြင်းထန်သေးတဲ့နိုင်ငံတွေမှာပါကြုံတွေ့ခံစားနေကြရတာပါ match လ13ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံတော်သမ္မတရုံးရဲ့ပန်ကြားချက်မှာမြန်မာရိုးရာတကြံပွဲတော်အပါအဝင်လူစုလူဝေးနဲ့ကျင်းပပြုလုပ်ရတဲ့အခမ်းအနားနဲ့ပွဲလမ်းသဘင်တွေကိုကျင်းပပြုလုပ်ခြင်းမပြုဖို့ပန်ကြားထားပြီးလူစုလူဝေးအခမ်းအနားပြုလုပ်ခြင်းမှချင်းကို April 30ရက်နေ့အထိကျင်းပခွင့်မပြုဘဲရပ်ဆိုင်းထားပြီးဖို့သက်ဆိုင်ရာဌာနတွေကိုညွှန်ကြားထားတာကြောင့်တကြံပွဲတော်အပါအဝင်အနေနဲ့ရဲကပွဲလမ်းသဘင်ကျင်းပမှုတွေဟာ April ကုန်အထိရနာထားကြရမှာပါပွဲလမ်းသဘင်အခမ်းအနားတွေကိုပိတ်ဖြစ်ဖို့မလိုသေးဘူးလို့ယူဆနေတဲ့သူတွေရှိသလိုယောဂကုသမှုပြင်းထန်နေတဲ့နိုင်ငံတွေမှာလို့ပွဲလမ်းသဘင်အခမ်းအနားတွေကနေရုတ်တရက်ယောဂကုသမှုတွေအလုံးရင်းနဲ့ပေါ်လာမှာကိုစိုးရိမ်ပူပန်နေတဲ့သူတွေလည်းရှိနေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့လူတူနဲ့တူတွေ့ဆုံနှုတ်ဆက်ရင်အောင်လက်ဆွဲနှုတ်ဆက်တာမျိုးမပြုလုပ်ဘဲလက်ဝယ်ရန်နှုတ်ဆက်ကြဖို့ခေါင်းငိတ်မီနှုတ်ဆက်ကြဖို့လူချင်းမဖြစ်မနေထိတွေ့ဖို့လိုလာရင်ဒရောင်စစ်ချင်းထိပြီးနှုတ်ဆက်ကြဖို့တိုက်တွန်းအကြံပြုထားတာကြောင့်လူစုလူဝေးနဲ့ပွဲလမ်းသဘင်အခမ်းအနားတွေကျင်းပပြုလုပ်ခြင်းကိုရှောင်ကြဉ်ခြင်းဟာဒီချိန်မှာအလုတ်တင်ဆုံးအလုပ်လို့ဆိုရမှာပါ။ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့လူဦးရေထောင်ထဲချီပြီးရုတ်တရက်ယောဂကုသခံရတဲ့အခါကုသမှုပိုင်းမှာအခက်အခဲတွေကြုံတွေ့နေရတာကြောင့်မြန်မာနိုင်ငံမှာလူတွေအများကြီးတပြိုင်တည်းကုသခံရမယ်ဆိုရင်အခက်အခဲဝင်တော့ဝင်မှုတွေအများကြီးဖြစ်ပေါ်လာမှာသိကြပါရစေ။ဝေဘာကီကုသဆေးရုံကြီးမှဌာနမှူးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကလည်းလူတွေအများကြီးရုတ်တရက်ယောဂကုသခံရပြီဆိုရင်ကုသယောဂအထုကုဆေးရုံကြီးတွေနဲ့တွေမလုံလောက်ဘဲအနေနဲ့ရဲကဆေးရုံတွေပါကုသဆောင်ရွက်ပေးဖို့လိုအပ်လာနိုင်တာကြောင့်ကျွတ်တင်ပြင်ဆင်မှုတွေပြုလုပ်ထားတယ်လို့အခုလိုပြောပါရစေ
။ Infection ရဲ့ risk တော့နေငယ်ရှိနေကြတဲ့အတွက်ကြောင့်မလို့အားလုံးသောဆောင်ဝင်နေတဲ့မှာတော့နေငယ်သောဆွေးရည်ပူပန်မှုတွေရှိရအောင်တော့ကျွန်တော်တို့ကအမြဲတမ်းအဆင့်ဆင့်သောခဏခဏထပ်မံပြီးတော့ချစ်လေးချင်းလေ့ကျင့်မှုတွေနဲ့အမြဲပြုလုပ်နေရပါတယ်။ပြီးရင်လည်းကိုယ်ဟာဘလောက်ထိကိုယ်ကိုယ်တိုင်ကိုယ်ဟာ confidence ရှိလာဖို့ကျွန်တော်တို့အနေနဲ့တကယ်တမ်းတကယ်ဝတ်ဆင်ထားမယ့်ဝတ်စားများကိုကျွန်တော်တို့ဝတ်ဆင်နိုင်ဖို့အတွက်ကျွန်တော်တို့ပြင်ဆင်မှုတွေပြုလုပ်ပြီးသားဖြစ်ပါတယ်။ကျွန်တော်တို့အခုလည်းပဲအဲ့လိုပဲနောက်ကကျွန်တော်တို့ညာအကယ်၍များပေါ့နော်နေမကောင်းဖြစ်သွားခဲ့ရင်လည်းနောက်အဖွဲ့တွေအတွက်ကျွန်တော်တို့အကုန်လုံးစီစဉ်မှုတွေတော့အကုန်ပြုလုပ်ထားကြပါတယ်။အခုကျွန်တော်တို့ဆေးရုံအနေနဲ့ကြတော့လည်းပဲနောက်မှာကျွန်တော်တို့တိုးချက်ဆောင်ဆရာကြီးတို့လက်တက်တွေကနေပြီးတော့စောက်ခဲ့တဲ့နှစ်ထပ်ဆောင်နဲ့သုံးထပ်ဆောင်ရဲ့ပေါ်ဆုံးထက်ကိုလည်းကျွန်တော်တို့ဖွင့်လှစ်ဖို့အတွက်အစဉ်သစ်နှီးပါးလောက်ဖြစ်နေခဲ့ပါပြီ။နောက်ထပ်လည်းပဲကျန်တဲ့တိုင်းနဲ့ပြည်နယ်ဆေးရုံများနဲ့တကွကျန်တဲ့ဆေးရုံများကိုလည်းချက်ထွင်ပြီးတော့စီစဉ်ဆောင်ရွက်ဖို့လည်းပြုလုပ်ထားတယ်လို့ကျွန်တော်တို့ဘက်ကတော့သိရပါတယ်ဆရာကြီး။ဒီအတွက်တော့ကျွန်တော်တို့အားလုံး၆ရက်နေရဆိုလည်းကျွန်တော်တို့ Telecom Echo နဲ့ကျွန်တော်တို့ Echo Covid ဆိုပြီးတော့ကျွန်တော်တို့ဆေးရုံမောင်းတရားကျော်ကိုကျွန်တော်တို့နိုင်ငံလုံးမှာရှိတဲ့ဆေးရုံမောင်းတရားကျော်ကိုကျွန်တော်တို့အားလုံးဓာတ်ခွဲနမူနာယူပုံကုသပုံပြုစုပုံပြီးတော့ဒါမျိုးစာရင်းပေးပို့ပုံ Referral စနစ်အချိန်ပြည့်ဆက်ဆံနိုင်မှုစနစ်ဒီဓာတ်မျိုးတွေတော့ပြုလုပ်ထားပါတယ်ဆရာကြီး။
ယောဂဘုရှိတဲ့သူတွေ့ရင်ချက်ချင်းသိဖို့နဲ့တခြားသူတွေကိုကူဆက်ပြန့်နှံ့မှုမရှိအောင်အချိန်မီကာဝယ်ထိန်းချုပ်နိုင်မှုဟာအခုချိန်မှာအလွန်ရေးကြီးနေတာပါ။ယောဂဖြစ်တဲ့နိုင်ငံတွေကနေဝင်ရောက်လာတဲ့သူတွေကမှတန်လျာရှိတဲ့လူတွေနဲ့ဖျားရနေတဲ့သူတွေကမှ COVID-19 အသက်ရှင်လမ်းကြောင်းဆန်ရယောဂလက္ခဏာနဲ့ဆင်တူတဲ့သူတွေကိုဦးစားပေးပြီးယောဂဘုရှိမှရှိစစ်ဆေးပေးနေတာဖြစ်တယ်လို့သိရပါတယ်။လူတွေအများကြီးကိုဆန့်သက်စစ်ဆေးပေးဖို့လိုလာရင်လုံလောက်ဆန့်သက်စစ်ဆေးပေးနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးအမျိုးသားကျန်းမာရေးတခွဲဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်အောင်မဆွေတင်ကအခုလိုပြောပါတယ
်။အရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျမတို့ဆွဲနေပါတယ်။ဆွဲထားတဲ့ထက်မှလည်းကျမတို့လည်းဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ကိုဘာဘယ်လိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကိုကျမတို့အမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တခွဲကန်း၃ပစ္စည်းရေး reagent တွေပေါ့နော်အဲ့ဒီပစ္စည်းတွေကိုကျမတို့စုဆောင်ထားရှိပါတယ်အခုလောလောဆယ် enhance အနေနဲ့ဆိုရင်တော့ကျမတို့3,000ကျော်လူ3,000ကျော်ကိုစစ်ဆေးဖို့လက်ထက်မှာ enhance ရှိပါတယ်နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးတော့ရှိပါတယ်အခုလောလောဆယ်ကျမတို့တောင်းထားတဲ့ဟို USCDC ရောပါပဲအဲ့အမျိုးကြီးအဖွဲ့အစည်းတွေရောက်ဖို့တွေမရောက်သေးပါဘူးရှင်
မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့သူရှိမရှိကိုဖော်ထုတ်ဖို့နဲ့ကူးစက်ပြန့်နှံ့တဲ့သူရှိလာတဲ့အခါထိထိရောက်ရောက်ကုသဆောင်ရှောက်မှုပေးနိုင်စေဖို့ဆိုတာတွေကိုတော့ခက်ကြိုးစားပြင်ဆင်နေကြရတာပါဒီလိုအချိန်မှာလူစုလူဝေးအခမ်းအနားပွဲလမ်းသဘင်တွေကနေလူအများများကိုရုတ်တရက်ကူးဆက်ပြန့်နှံ့သွားမယ်ဆိုရင်နောက်ဆက်တဲ့ဆွေးကြွေးတွေကိုပြင်းပြင်းထန်ထန်ကြိုတွေ့ရလာနိုင်တာကြောင့်မြန်မာပြည်သူတွေအနေနဲ့ကြိုတွေ့လာနိုင်တဲ့အန္တရာယ်တွေကိုသိရှိပြီးလူစုလူဝေးပွဲလမ်းသဘင်အခမ်းအနားတွေပြုလုပ်ခြင်းကိုစိတ်ချရတဲ့အချိန်ကာလတစ်ခုရောက်ရှိတဲ့အထိရှောင်ကြဉ်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
Tokyo Olympic ပြိုင်ပွဲကိုတော့ coronavirus ကူးစက်ရောဂါပြန့်နှံ့မှုတွေကြောင့်လာမယ့်2022ခုနှစ်ကိုရွှေ့ဆိုင်းလိုက်တယ်လို့ဂျပန်နိုင်ငံကကြေညာလိုက်ပါတယ်။ကုလို Tokyo Olympic ပြိုင်ပွဲရွှေ့ဆိုင်းလိုက်တဲ့ပုံမှာကမ္ဘာတစ်ပတ်ကသဘောထားတွေနဲ့တုံ့ပြန်တာတွေကိုတင်ဆက်ပေးချင်ပါတယ်။2020 Tokyo Olympic ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်ပါပြီ။ဝါရန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့် Tokyo Olympic ပြိုင်ပွဲကိုလာမယ့်2022ခုနှစ်အထိရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာလိုက်ပါတယ်။ပထမဆုံးအနေနဲ့ Tokyo Olympic နဲ့မတန်ဆန်း Olympic ကိုမဖြတ်ဘူးဆိုတာပြောချင်ပါတယ်။ Olympic အင်ရှင်ဖြစ်တာနဲ့မျှလက်ရှိအခြေအနေရရကိုပြန်သုံးသပ်ပြီးကမ္ဘာတစ်ဝန်းကအားကစားသမားတွေနဲ့ပွဲကြည့်သူတွေအတွက်ပြိုင်ပွဲမှာစိုးရိမ်ပူပန်မှုမရှိဘဲဘေးအန္တရာယ်ကင်းကင်းနဲ့အကောင်းဆုံးပတ်ဝန်းကျင်အနေထားမျိုးမှာပြိုင်နိုင်ဖို့ကြည့်နိုင်ဖို့အတွက်ပြိုင်ပွဲကိုတစ်နှစ်လောက်ရှေ့ပေးဖို့ဖြစ်နိုင်မလားဆိုပြီးမေးကြည့်ခဲ့ပြီးတော့ဩဂရသောမတ်စ်ဘက်ကလည်းဒါကိုရာနှုန်းပြသဘောတူပါတယ်။ဒါကြောင့်တိုကျိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ပြိုင်ပွဲကို2022ခုနှစ်ကိုရွှေ့ပြီးကျင်းပဖို့ကျွန်တော်တို့သဘောတူလိုက်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောသွားပါတယ်။ဘာလို့မှဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကနေဒါနိုင်ငံကအိုလံပစ်ပြိုင်ပွဲကိုမပြိုင်တော့ဘူးလို့ဆုံးဖြတ်လိုက်ပြီးတော့အမေရိကန်အိုလံပစ်ကော်မတီပါဝင်ကမ္ဘာတစ်ပတ်ကနံပါတ်ကြီးအကစားသမားတွေကလည်းပြိုင်ပွဲကိုရွှေ့ဆိုင်းဖို့တောင်းဆိုနေကြတာပါ။အခုတိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းဖို့ဆုံးဖြတ်ရတာဟာလူတွေရဲ့အသက်တွေထပ်ဆုံးရှုံးရအောင်ဖြစ်တယ်ဆိုပြီးတော့နိုင်ငံကအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကပြောလိုက်ပါတယ်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဖုန်းပြောခဲ့တဲ့အတွင်းမှာကမ္ဘာတစ်ဝန်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရဲ့အခြေအနေတွေနဲ့ဒီရဲ့အကျိုးဆက်တွေကိုပြောပြပါတယ်။ဒီကမ္ဘာလုံးမှာဖြစ်နေရတဲ့ပတ်သက်ပြီးကျွန်တော်တို့နှစ်ယောက်စလုံးစိုးရိမ်ပါတယ်။အောက်သားသမားတွေနဲ့အိုလံပစ်ပြိုင်ပွဲမှာပါဝင်ပတ်သက်နေတဲ့သူအားလုံးရဲ့ကျန်းမာရေးကိုကာကွယ်တဲ့အနေနဲ့2020တိုကျိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ပြိုင်ပွဲကို2021ခုနှစ်ကိုရှေ့ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့သောမတ်စ်ဘက်ကပြောသွားတာဖြစ်ပါတယ်။အခုလိုပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အတွက်ဒါဟာအိုလံပစ်ပြိုင်ပွဲသမိုင်းမှာပထမဆုံးအကြိမ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တာလည်းဖြစ်ပါတယ်။ကျွန်တော်တို့ကအခုခါမှာဘယ်တော့မှမကြုံဘူးခဲ့တဲ့စိန်ခေါ်မှုမျိုးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုလိုပွဲကိုရွှေ့ဆိုင်းလိုက်တဲ့အတွက်ဒါဟာအိုလံပစ်သမိုင်းရဲ့ရှောက်အိုလံပစ်ပြိုင်ပွဲကိုပထမဆုံးအကြိမ်ရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့သောမတ်စ်ဘက်ကပြောသွားတာဖြစ်ပါတယ်။ပြိုင်ပွဲကိုရွှေ့ဖို့ဆုံးဖြတ်လိုက်တဲ့အတွက်အောက်သားသမားတွေအတွက်တရင်ကောင်းဖြစ်တယ်လို့တိုကျိုအုပ်ချုပ်ရေးမှူးယိုရီကိုကိုအီကီကပြောပါတယ်။ကမ္ဘာတစ်ဝန်းကအောက်သားသမားတွေကလည်းဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့ဒီပေါ်မှာကျူစုတယ်လို့ပြောလိုက်ပါတယ်။ဗြိတိန်ကအိုလံပစ်ရေကူးချန်ပီယံအဒမ်ပီတီကလည်းအခုလိုပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အတွက်သူ့အနေနဲ့စိတ်သက်သာရခဲ့တယ်ဆိုပြီးတော့ပြောပါတယ်။အိုစီအဆုံးဖြတ်ချက်ကြောင့်အောက်သားသမားအတော်များအခုမှတပင်းချနိုင်တယ်ဖြစ်ပါတယ်။အိုလံပစ်ပွဲကလည်းလာပိုင်းမဲ့လူရတဲ့အတွက်လေ့ကျင့်မှုအတွက်ရောပြိုင်ပွဲမှုအတွက် PR တွေရှိနေပါတယ်။ပြိုင်ပွဲအတွက်ကုပါတာကိုပြင်ဆင်ဖို့တွေလိုနေပြီးတော့လေ့ကျင့်မှုလုပ်တဲ့အခါမှာလည်းကစားကွင်းကကျန်တဲ့လူတွေအတွက်အန္တရာယ်ရှိပါတယ်ဆိုပြီးတော့သူကပြောသွားတာပါ။တိုကျိုမြို့ကန်တွေကတော့အခုလိုအိုလံပစ်ပွဲကိုရွှေ့ဆိုင်းတဲ့အတွက်စိတ်မကောင်းဖြစ်နေကြပါတယ်။တန်း22နှစ်အရွယ်တက္ကသိုလ်ကျောင်းသူအီနာဦးတာကာဝါကတော့2020ဆိုတာတချို့ကြားလာခဲ့ရတာပါ။ဒါကြောင့်ပြိုင်ပွဲကိုတနည်းရှိမယ်ဆိုတော့ပြတော်မကောင်းတော့ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်ဖို့အတွက်တော့အကောင်းဆုံးဆုံးဖြတ်ချက်ချခဲ့တာထင်တယ်လို့သူမကပြောသွားတာဖြစ်ပါလေ။တိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တယ်ဆိုပေမဲ့လည်းအိုလံပစ်မီးရှုပြီးတော့တိုကျိုမှာပဲဆက်ထားသွားမယ်လို့တိုကျိုအိုလံပစ်ကော်မတီဥက္ကဋ္ဌယိုရှိအိုမိုရီကပြောပါလေ။1988 1992နဲ့1996အိုလံပစ်ပြိုင်ပွဲတွေမှာ၃ကြိမ်ဝင်ရောက်ရှင်ပြိုင်ခဲ့ဘူးတဲ့မြန်မာပြည်ခုမြစ်ချန်ပီယံဟောင်းမတ်ခင်ထွေးကတော့ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အပေါ်မှာအခုလိုပြောပါတယ
်။ဒိုချိုအိုလံပစ်အားစားပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တာအကောင်းဆုံးလို့မြင်ပါတယ်ပေါ့နော်။ဒါကြောင့်လဲဆိုတော့ဒီအိုလံပစ်ပြိုင်ပွဲဆိုတာအမြင့်ဆုံးပြိုင်ပွဲဖြစ်တယ်။အဲဒီမှာမှသူကနိုင်ငံပေါင်း100ကျော်အားသားသမားတွေအများကြီးချန်ပီယံတွေအများကြီးပါဝင်ရှင်နေတဲ့ပွဲဖြစ်တယ်ပေါ့နော်။အဲဒီအားသားသမားတယောက်ကများဒီကူးစက်ခံလိုက်ပြီဆိုတော့အများကြီးကူးစက်ခံနေမှုရှိတယ်ပေါ့။ဒါမှရကျတော့အပြစ်ပြေခွင့်ချန်ပီယံဖြစ်ဖို့အတွက်ကိုကျိုးကနှစ်ပေါင်းများစွာလေ့ကျင့်ထားတဲ့အားသားသမားတွေဖြစ်တယ်ပေါ့။ဒီတယောက်အများပြိုင်ရင်သူတို့အတွက်အများကြီးထိခိုက်နစ်နာမှုဆုံးရှုံးမှုအများကြီးဖြစ်လာတယ်ပေါ့။ဒါကြောင့်မို့ဒီတူချူအိုလံပစ်အားစားပြေခွင့်ရွှေ့ဆိုင်လိုက်တာအကောင်းဆုံးတော့အမှန်နဲ့မြင်ပါတယ်ပေါ့။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘာတဝန်းကအားစားပြိုင်ပွဲတွေကိုရွှေ့ဆိုင်းခဲ့တာမှာတိုကျိုအိုလံပစ်ပြိုင်ပွဲကအခုနောက်ဆုံးရွှေ့ဆိုင်းလိုက်တဲ့ပွဲဖြစ်ပါတယ်။အခုလိုအားကစားပွဲတွေရွှေ့ဆိုင်းလိုက်ရတဲ့ပတ်သက်ပြီးအားစားကလောင်ရှင်ကိုဇော်မြူးတန်ကတော့အခုလိုပြောပါတယ်
ဆိုင်လာရတော့ဂျင်းနဲ့ဘေကမောင်နဲ့များဒီပြိုင်ပွဲကြီးဆိုတာ ဆောင်ကြည့်ရတဲ့အကသာပြိုင်ပွဲကြီးလေး။ဘာဖြစ်ပြိုင်ပွဲဆိုရင်ဒီနေ့တကြိမ်မမိုက်ကယ်ဖဲရိုအကသာသူရဲ့ကောင်းနေပေါ်လာမလားပေါ့။ဒီလိုမျိုးလင်းချက်တွေနဲ့ဆောင်ကြည့်ရတဲ့အကသာပြိုင်ပွဲကြီးလေးဆိုတော့ဒီပြိုင်ပွဲကြီးလေးမချင်းပါဖြစ်ပဲရွှေ့လဲရတယ်ဆိုတော့တော်တော်စိတ်မကောင်းဖြစ်မိတာပေါ့။ဒီလိုဆိုလို့ရှိရင်လည်းဒီနေ့မှာမှဒုဒုစားစားဥရောပရဲ့နိုင်ငံပေါင်း၁၂နိုင်ငံမှာအမျိုးကြီးတွေမှာဖွဲ့ပြီးကျင်းပမယ်ပြန်ပွဲကြီး။အမေရိကဆိုရင်လည်းဟိုအင်ရှင်နှစ်နိုင်ငံပူးတွဲပြီးတော့ကျင်းပမယ်ပြန်ပွဲကြီး။ဒီရင်းလိဂ်ဒီကချန်ပီယံလိဂ်ဥရောယူရိုပါလိဂ်စသဖြင့်ဟောတဲ့ကမ္ဘာမှာတကယ်အားသာပြန်ပွဲကြီးကဟိုဘက်ကြောင့်ရှေ့ဆိုင်လဲရတယ်ဆိုတာဟိုတော်တော်ကိုထိလန့်တုံလုံးစရာကောင်းပြီးတော့တော်တော်လေးစိတ်မကောင်းစရာကောင်းတဲ့ဖြစ်ရတစ်ခုပဲအဲ့လိုကျွန်တော်တို့အလိုပဲပြောစီမှာ။
နိုင်ငံကအိုလံပစ်ပြိုင်ပွဲကိုတော့1896ခုနှစ်ကပထမဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပြီးတော့1916 1940နဲ့1944ခုနှစ်တည်းတုန်းကတော့ကမ္ဘာစစ်ကြောင်ပြိုင်ပွဲကိုဖျက်ခဲ့ရပြီးတော့အခုဒီချိန်မှာလူသားမျိုးနွယ်တူပေါ်မှာကြောက်ရွံ့လာတဲ့ကာယောဂါဆိုးကြီးရင်ဆိုင်တိုက်ပွဲဝင်နေရတာကြောင့်ပြိုင်ပွဲကိုပထမဆုံးအကြိမ်ရှုဆိုင်လိုက်တာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာထုတ်လွှင့်ပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။အခုဆက်ပြီးတော့သတင်းတွေကိုကျွန်မခင်မျိုးတိုက်ကပြောပြပေးပါပါ။ Coronavirus ရောဂါစတင်တဲ့နေရာဟာပထမတည်ယူနိုင်ငံဖြစ်ပြီးနောက်ပိုင်းမှာအီတလီနဲ့အခုမကြာခင်မှာပဲ American ပြည်တော်စုဖြစ်တဲ့အခြေအနေပိုဆိုးလာနိုင်ခြေရှိနေပါတယ်။ဒီသတင်းပတ်တွေအတွင်း American တွေရဲ့လူနေမှုပွားပုံမှန်တိုင်းပြန်ဖြစ်လာစေချင်တယ်လို့ American သမ္မတ Donald Trump ကပြောနေပေမဲ့ American ပြည်တော်စုဟာမကြာခင်မှာပဲ Coronavirus ကမ္ဘာကာယောဂါဖြစ်ပွားတဲ့အချက်ချာနေရာတစ်ခုဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုတ်သမားတွေနဲ့စီးပွားရေးတွေကိုအကူအညီပေးဖို့စီးပွားရေးအကူအညီဖြင့်အမေရိကန်ဒေါ်လာ2ထရီလီယံချထားပေးဖို့ခေါင်းဆောင်တွေကြားဗိုလ်တော်ဖူးနေမနေ့အစောပိုင်းမှာပဲသဘောတူညီမှုရလိုက်ပါပြီ။တချိန်တည်းမှာပဲဗြိတိန်နိုင်ငံမှာတော့တော်ဝင်မင်းသား Charles ဟာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူအဆက်ခံထားရတယ်လို့စမ်းသပ်တွေ့ရှိရကြောင်းနဲ့ဒီရောဂါအတွက်ဘာမှပြင်းပြင်းထန်ထန်မခံစားရဘဲတက်တက်တာတာရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။သူ့ချင်းရောကမီလာမှာတော့ကူးစက်မှုတစ်စုံတရာမရှိဘူးလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဖြစ်လာအောင်အမေရိကန်ပြည်ထောင်စုကစတင်ခဲ့တာဆိုတော့ဆွတ်ဆွဲပြောဆိုချက်ကိုအီရန်နဲ့တရုတ်နိုင်ငံတို့ကအချက်အကားပြောဆိုနေကြပါတယ်။နိုင်ငံပိုင်သတင်းဌာနတွေအနေနဲ့အီရန်နဲ့တရုတ်တို့ရဲ့အဲ့ဒီပြောဆိုချက်တွေဟာမဟုတ်မှန်တဲ့သတင်းတွေဆိုပြီးအမေရိကန်ဘက်ကပယ်ချထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုတရုတ်နိုင်ငံနဲ့အမေရိကန်ကတည်လာတာဆိုပြီးတရုတ်အစိုးရရဲ့ဆွတ်ဆွဲပြောဆိုချက်ကိုအီရန်နိုင်ငံကလည်းဒီသတင်းပတ်ထဲမှာပဲထောက်ခံပြောဆိုနေတာဖြစ်ပါတယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလကစပြီးကိုရိုနာဖက်စ်ထွက်ခဲ့ပြီးတဲ့နောက်အခြေအကျေကူးစက်ပြန့်နှံ့ပြီးကာယောဂါအဖြစ်ရောက်ရှိလာတာပါ။ကမ္ဘာလူ့ရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကြီးမှာဝန်ကြီးချုပ်နရင်ဒရာမိုဒီက20ရက်ကြာအတော်လာအလုံးကိုအင်ကာနေကစပြီးလုံးဝပိတ်ပစ်ဖို့အတွက်အမိန့်ထုတ်လိုက်ပါတယ်။ဒါဟာကမ္ဘာတလုံးကိုပြန့်နှံ့စေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံကထိန်းချုပ်တဲ့ပုံစံကိုယူပြီးလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာမေလလယ်လောက်ဆိုရင်ဒီရောဂါအကူးစက်ခံရသူပေါင်းတသန်းကျော်ထိရှိလာနိုင်တယ်လို့ကျန်းမာရေးသုတေသီတွေကသတိပေးလိုက်တဲ့အတွက်အစိုးရကလေကြောင်းလိုင်းတွေယထာခီးစင်တွေစီးပွားရေးလုပ်ငန်းနဲ့အကြောင်းတွေအားလုံးကိုချက်ချင်းပိတ်ပစ်လိုက်တာဖြစ်ပါတယ်။ကျွန်မကခင်မျိုးသက်ပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ
This program has come to you from the Voice of America, Washington.